Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2016ခုနှစ်2019ခုနှစ်အောက်တိုဘာလ17ရက်တောက်ကြနေ့မနက် February တာနဲ့စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းလိုမီတာ32 40နဲ့49တို့ကတော့မက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ယူပါခုမနက်စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုစံမိုးဝင်နဲ့ကျွန်တော်ကြိုကြိုသိမ်းပြောပြမှာပါ။အာဖဂန်တာလီဘန်တွေ9နှစ်ပြီပြန်ပြီးဆွဲထားတဲ့အမေရိကန်နဲ့ကနေဒါနိုင်ငံသားမိသားစုကိုပါကစ္စတန်စစ်ဘက်ကကယ်ဆယ်လိုက်ပါတယ်။ရခိုင်ပြည်နယ်ပြင်ပြည်လည်နေရာချထားရေးနဲ့ပြည်လည်စီကောင်ရေးဆိုင်ရာကော်မတီတစ်ခုဖွဲ့စည်းလိုက်တဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ကကြေညာပြီးနေမှာကြေညာပါတယ်။ရခိုင်ပြည်နယ်ရေးချံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂဒေမွန်ကျော်ဟောင်းကိုဖီယန်နဲ့ဒီကနေ့ကုလသမဂ္ဂလူမျိုးရေးကောင်စီမှတင်ပြဖို့ရှိပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံကထိပ်ပြန်သတင်းတွေကိုလည်းသိရပါမှာခင်ဗျာ။
အခုမနက်ခင်းနာဆင်ရမယ်မြန်မာပြည်ဆိုင်ရာသတင်းတော်တွေထဲမှာတော့ကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်မြန်မာပြည်သွားမြောက်ခရီးစဉ်နဲ့အတူမြန်မာအမျိုးသားလုံခြုံရေးအကြံပေးနဲ့ကုလဆိုင်ရာအမေရိကန်တန်မတ်ကြီးတို့တွေ့ဆုံပွဲအကြောင်းကိုပြောပြပေးဖို့ရှိသလိုတိုင်းရင်းသားနိုင်ငံရေးပါတီ15ခုနဲ့စုဖွဲ့ထားတဲ့မဟာမိတ်အဖွဲ့ UNA ဟာလည်းရခိုင်ပြည်နယ်စီကိုတွားရောက်နေပါတယ်
ဒီနေ့ဒီကြုံရတဲ့ဖြစ်ဖြစ်တော်တော်များများတော့ရင်းနှီးခံစားချက်တွေပေါ့ဗျာကျွန်တော်မကြောက်ကြိုက်ကြပါလေဒါကျွန်တော်ဘက်ကကြတော့လည်းဒီချိန်မှာဆန္ဒမှုကိုဦးစားပေးပြီးဖြစ်
ခံကျင်နာကပြိပက္ခတွေကိုအခြေမြင့်မှန်သိရဖို့နဲ့နိုင်ငံတကာအဖြစ်မှန်တွေနိုင်ငံတကာကအဖြစ်မှန်တွေကိုသိစေဖို့တရားခေါ်တာဖြစ်တဲ့အကြောင်း UNE ပြောခွင့်ရရဲ့ပြောကြားချက်တခါတော့ဆန်းစုကြည်ရဲ့မြန်မာပြည်သူပြည်သားတွေပေါ်ရှင်းလင်းပြောကြားချက်ပေါ်နိုင်ငံရေးသုံးသပ်သူတို့ရဲ့အမြင်တွေကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့အော်တိုဘာလ13ရက်တောက်ကြနေမနဲ့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးဆောင်မိုးဝေတို့ကကြီးညာပါမယ်ရှင
်အမေရိကန်နဲ့ကနေဒါနိုင်ငံသားမိသားစုတို့ကပါကစ္စတန်နဲ့အာဖဂန်နစ္စတန်နဲ့ဇက်လူမျိုးစုတွေတို့ကမှစစ်သွေးကြွတွေက9နှစ်နီးပါးကြာပြန်ပြေးဆွဲခံထားရပြီးတဲ့နောက်ပါကစ္စတန်စစ်ဘက်ကကယ်ဆယ်လိုက်ပါတယ်။အမေရိကန်နိုင်ငံသူခက်လန်ခိုးမန်နဲ့သူရဲ့ခင်ပွန်းကနေဒါနိုင်ငံသားဂျော့ရှော့ဘောလ်တို့ဟာ2012ခုနှစ်ကအာဖဂန်နစ္စတန်မှာပျောက်ဆုံးသွားတာဖြစ်ပြီးအာဖဂန်တာလီဘန်တွေကသူတို့ပြန်ပြေးဆွဲထားတာလို့နောက်ပိုင်းမှကြေညာခဲ့တာပါ။ပြန်ပြေးဆွဲခံထားရသူတွေကိုဖမ်းထားတဲ့အချိန်တွင်သူတို့ကိုရယူထားတဲ့ဗီဒီယိုနှစ်ခုကိုတာလီဘန်တွေကထုတ်ပြန်ခဲ့ပါတယ်။ဘောလ်နဲ့ဇနီးဖြစ်သူတို့ကိုပြန်လွှတ်ပေးဖို့အပြန်လည်အဖြစ်အဖမ်းခံထားရတဲ့သူတို့အဖွဲ့ဝင်တွေကိုပြန်လွှတ်ပေးရမယ်လို့တာလီဘန်တွေကတောင်းဆိုထားတာပါသူတို့ဇနီးမောင်နှံဟာအဖမ်းခံထားရတဲ့အချိန်တွင်ကလေး3ဦးမွေးဖွားခဲ့ပါတယ်အမေရိကန်ပြည်ထောင်စုကပေးတဲ့ခိုင်မာတဲ့ထောက်လိုင်းသတင်းပေါ်အခြေခံပြီးပါကစ္စတန်စစ်ဘက်ကကယ်ဆယ်ရေးဆိုင်ရာစစ်စင်ရေးတစ်ခုကိုအာဖဂန်နစ္စတန်ခူရမ်လူမျိုးစုဒေသမှာဗိုလ်တူးတွေကအောင်မြင်မြင်လုဆောင်ခဲ့တယ်လို့ပါကစ္စတန်စစ်ဘက်ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်တာလီဘန်အဖွဲ့နဲ့ချိတ်ဆက်ရှိတဲ့ဂျမ်ဘက်ဝါဒီအဖွဲ့ဟက်ကာနီကွန်ရက်လက်ထက်ကနေဒီမိသားစုပြန်လွတ်လာအောင်လုပ်ပေးခဲ့တဲ့ပေါ်သမ္မတဒေါ်နယ်ထရမ့်ကကြီးကြီးပြောဆိုပါတယ
်ကုလသမဂ္ဂရဲ့ UNESCO အဖွဲ့ကြီးဟာအစ္စရေးစန့်ကျင်ရေးဗက်လန်မှုရှိတယ်ဆိုပြီးတော့ဆွတ်ဆွဲပြီးအမေရိကန်ပြည်ထောင်စုကအဖွဲ့ကနေနှုတ်ထွက်လိုက်ပါတယ်ဒီဆုံးဖြတ်ချက်ကိုအလွဲတကူချမှတ်လိုက်တာမဟုတ်ပါဘူး UNESCO ပေါ်တင်ရှိနေတဲ့ကြွေးကြံကိစ္စတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့စိုးရိမ်မှုကလည်းထင်ဟပ်နေတယ်လို့ဒီဖွဲ့ကြီးမှာအခြေခံကျတဲ့ပြောင်းလဲမှုတွေလုပ်ဖို့လိုအပ်နေပြီးအစ္စရေးပေါ်ဆန့်ကျင်တဲ့ဗိုလ်လုပ်မှုတွေဆက်ပြီးတော့ရှိနေပါတယ်လို့နိုင်ငံရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟီတာနူရကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့နှုတ်ထွက်မှုက2018ခုနှစ်ဒီဇင်ဘာလ31ရက်နေ့မှာစတင်ပြီးတော့တက်ရောက်မှဖြစ်တဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနကအတည်ပြုပြောဆိုပါတယ်။ဒီလိုဆုံးဖြတ်ပြီးတော့နိုင်ပိုင်းခန့်အကြံမှာအစ္စရေးနိုင်ငံကလည်း UNESCO အဖွဲ့ကနေနှုတ်ထွက်ကြောင်းကြေညာလိုက်ပါတယ်။အစ္စရေးနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့အတူ UNESCO အဖွဲ့ကနေနှုတ်ထွက်ဖို့အတွက်ပြင်ဆင်ထားဖို့အစ္စရေးနိုင်ငံဂျာယီဝန်ကြီးဌာနကိုဝန်ကြီးချုပ်ကညွှန်ကြားထားတဲ့အကြောင်းဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုရဲ့ရုံးကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒါမှမဟုတ် Donald Trump ရဲ့ဆုံးဖြတ်ချက်ကိုနေတန်ယာဟုကလည်းကြိုဆိုလိုက်ပါတယ်။
ပါလက်စတိုင်းဟာမတ်စ်အဖွဲ့နဲ့ဂျိုင်ဘက်ဖာတာအဖွဲ့တို့ကြားနိုင်ငံရေးပြန်လည်တည်နေဆိုင်ရာသဘောတူညီချက်တစ်ခုရလိုက်ပြီလို့ဟာမတ်စ်အဖွဲ့ကပြောပါတယ်။ဟာမတ်စ်ကောင်ဆောင်အစ္စမေးလ်ဟာနီယေရဲ့ကြော်တာပရိနေထုတ်ပြန်ချက်တစ်ခုအရသူ့ဆိုအဖြစ်အီဂျစ်နိုင်ငံကစီရနာအပြစ်နဲ့ကမကထလို့စီစဉ်ပေးပြီးကိုင်ရိုမြို့တော်မှာလုပ်တဲ့နှစ်ရက်ကြာဆွေးနွေးပွဲတွင်နှစ်ဖက်အကြားသဘောတူညီချက်ရခဲ့တာဖြစ်တယ်လို့ဆိုပါတယ်။သဘောတူညီချက်ပါအသေးစိတ်အချက်တွေကိုနောက်ပိုင်းကျရင်ကိုင်ရိုမြို့တော်မှာထုတ်ပြန်ကြေညာမယ်လို့လည်းဟာနီယေကပြောပါတယ်။အခုလိုသဘောတူညီချက်ရသွားတဲ့ကိစ္စဖာတာအဖွဲ့ပြောခွင့်ရသူကလည်း AFP သတင်းဌာနနဲ့မေးမြန်းခန်းမှာအတည်ပြုပြောဆိုသွားပါတယ်။သဘောတူညီချက်ထဲမှာဂါဇာကမ်းရိုးဒေသကရာဖာနေဇက်ဖြတ်ကျော်ဂိတ်စီမံခန့်ခွဲရေးကိုညညွေးဆိုးရလက်ထက်တွဲပေးမယ်ဆိုတဲ့အကြောင်းလည်းပါတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဒါ့အပြင်ဂါဇာဒေသကိုရဲတပ်ဖွဲ့ဝင်3000လွှတ်မဲ့အစီအစဉ်လည်းပါဝင်ပါတယ်။ ကာဇာကနောဒီသားကိုပါလက်စတိုင်းသမ္မတမခမူအဘာစ်ရဲ့ဖာဒါလူရှာမှုထိန်းချုပ်မှုအောင်ပြန်လည်ပြဖို့ဟာမတ်စ်အဖွဲ့ကပြီးခဲ့လမှာဆုံးဖြတ်ခဲ့ပြီးတဲ့နောက်ပြန်လည်တင်းမြတ်ရေးဆိုင်ရာအခုသဘောတူညီချက်ရလာကြတာဖြစ်ပါတယ်
။ဟာရီကိန်းမုန်တိုင်းတိုက်ခတ်ဖျက်ဆီးမှုကြုံခဲ့ရတဲ့ပေါ်တိုရီကိုအတွက်တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးဖို့သမ္မတဒေါ်နယ်ထရန့်ကစိတ်ပိုင်းဖြတ်ထားပြီးဖြစ်တဲ့အကြောင်းအင်ဂျီရိုပြန်ကြားရေးရာရှိဆာရာဆန်ဒါကပြောဆိုပါတယ်။အမေရိကန်အစိုးရရဲ့ကူညီဆောင်ရွက်ပေးအဖွဲ့တွေဟာအမေရိကန်ပြည်ထောင်စုပိုင်နယ်မြေဖြစ်တဲ့ပေါ်တိုရီကိုမှာအချိန်အကန့်အသတ်မရှိရှိနေနိုင်မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးနိုင်ငံပိုင်အကြံမှာဆန်ဒါစ်ရဲ့ကြေညာချက်ထွက်ပေါ်လာတာပါ။အမေရိကန်အစိုးရအရေးပေါ်စီမံခန့်ခွဲရေးဌာနဖီမာနဲ့အခက်အခဲကြုံတွေ့နေရတဲ့အခြေအနေမျိုးမှာအားအသင့်လောက်အောင်အမြန်အကူအညီပေးလှုပ်ဆောင်နေကြသူတွေကိုပေါ်တိုရီကိုမှာအမြဲတမ်းကျွန်တော်တို့ပို့ထားနိုင်မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ကပြည်သားလူမှုကွန်ရက်ပေါ်မှာကြာသပတေးနေ့စောစောပိုင်းကရေးသားခဲ့ပါတယ်။ပေါ်တိုရီကိုကျွန်းအနေနဲ့သူ့ရဲ့ဆိုးရွားတဲ့ဘန္ဒာရေးအခြေအနေတွေကိုမျှဝေပြီးတော့တာဝန်ယူရလိမ့်မယ်လို့လည်းစင်ကလေးယာအတန်လွင့်ဌာနရဲ့ရုပ်တံဌာနကိုတမရကပြောကြားခဲ့ပါတယ
်။ UAVB ကတည်းကမနေ့ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6785နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင
်ဒီကနေ့တော့ကြောင့်ဒီမနေ့ဖက်တင်ပြကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်ကြကားပြည်နယ်တွင်ပြည်လည်နေရချထားရေးနှင့်ပြည်လည်ထူထောင်ရေးလုပ်ငန်းတွေအတွက်အစိုးရနှင့်ပြည်တွင်းပြည်ပအဖွဲ့အစည်းတွေအားလုံးလက်တွဲလှုပ်ဆောင်နိုင်မဲ့ကော်မတီတစ်ခုကိုသူကိုယ်တိုင်ဥက္ကဋ္ဌလုပ်ပြီးတော့ဖွဲ့စည်းထားတဲ့အကြောင်းနိုင်ငံတော်အကြံပေးပုဂ္ဂိုလ်တွန်ဆန်းစုကြည်ကကြာသပတေးနေ့မှာကြေညာသွားပါတယ်
။ဒီရန်ကြားကိုရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လည်နေရချထားရေးဖွံ့ဖြိုးရေးစီမံကိန်းUnion Enterprise for Humanitarian Assistance, Resettlement and Development in Rakhine လို့နာမည်ပေးထားပြီးနိုင်ငံတော်အစိုးရနဲ့အတူပြည်တွင်းပြည်ပနိုင်ငံအဖွဲ့အစည်းစုံပါဝင်နိုင်မှုကန္တာစုံအလွှာစုံပါဝင်နိုင်မှုလုပ်ငန်းမျိုးစုံဆောင်ရွက်နိုင်မှုတို့အတွက်ရည်ရွယ်ပြီးဖွဲ့စည်းဆောင်ရွက်သွားမှာဖြစ်ပါတယ
်။ဩဂုတ်လ25ရက်နေ့ကလေးကဆိုရင်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9000ကျော်ရှိနေပြီလို့ကုလသမဂ္ဂကပြောထားပါတယ်။မြန်မာနိုင်ငံတွင်းမှာတော့ရိုဟင်ဂျာလို့ခေါ်ပေါ်ပြောဆိုတာမျိုးမလုပ်ကြပဲရခိုင်ပြည်နယ်ကမွဆလင်အတိုင်းဝိုင်းလူအစုအယောက်ကတုံတုံပြောဆိုသလိုမြန်မာလူမှုအများစုကလည်းဘင်္ဂလီလို့ခေါ်ပေါ်ပြောဆိုကြပါတယ
်မြန်မာစစ်တပ်ကလူမျိုးတုံးတုတ်တင်ရှင်းလင်းမှုတွေပြုလုပ်နေတယ်ဆိုတဲ့စွပ်စွဲချက်ကိုမြန်မာတပ်မတော်ကာဝေးဦးစည်းချုပ်ကဂျာတာပရီးနေမှာပြက်ပြက်သားသားညှင်းဆူလိုက်သလိုအကြမ်းဖက်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးအတွက်ကိုမီဒီယာတွေကခြေကားဖော်ပြနေကြတယ်လို့လည်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မာဂျီစကော့မာစီယာနဲ့တွေ့ဆုံကြရမှာမြန်မာတပ်မတော်ကာဝေးဦးစည်းချုပ်ကမီဒီယာတွေဟာဒီဖြစ်ရပ်ကိုမီးလောင်ရန်လေပင့်တွေးဆလှုံ့ဆော်တာတွေဝါဒဖြန့်တာတွေလုံးကြံဖန်တီးနေကြတယ်လို့အပြစ်ဖို့ပြောဆိုလိုက်တဲ့အကြောင်းသူ့ရဲ့ Facebook လူမှုကွန်ရက်မှာဖော်ပြထားပါတယ်ချက်ကားတယ်လို့ပြောရတဲ့နေရာမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ဘင်္ဂလားဒေ့ရှ်ရဲ့အရေးအတွက်ဟာအလွန်ကြီးမားနေတယ်လို့ပြောတဲ့အကြောင်းလူမှုကွန်ရက်မှာရေးသားထားပါတယ်ဒီလူတွေကိုမြန်မာနိုင်ငံကတရားမဝင်ဝင်ရောက်နေထိုင်သူတွေလို့သတ်မှတ်ထားတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြုလုပ်တဲ့စစ်စင်ရေးနဲ့ပတ်သက်ပြီးတော့လည်းဗိုလ်ချုပ်မူကြီးကကာကွယ်ပြောဆိုလိုက်တယ်လို့လိုအပ်တဲ့အတိုင်းအတာလောက်သာပြုလုပ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုပါရတယ်။ကုလသမဂ္ဂကတော့ဩဂုတ်လ25ရက်နေ့နောက်ပိုင်းနေဆက်ကိုဖျက်ချော်ပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတဲ့ရိုဟင်ဂျာတွေရဲ့ရေတွက်ဟာ9သိန်းကျော်ရှိတယ်လို့ပြောဆိုထားပြီးကြောက်မဲ့ပွဲအကြမ်းဖက်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးကြတာဖြစ်တယ်လို့လည်းဆိုပါရတယ်။
ရခိုင်ပြည်နယ်ရေးအချံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂဒေမူဂျိုဟောင်ကိုဖီယန်နဲ့ဟာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးကော်မရှင်ရဲ့တွေးဆချက်တွေအချံပေးချက်တွေကြောင်းအောက်တိုဘာလ23ရက်တောက်ကြနေ့ကုလသမဂ္ဂလူမျိုးရေးကောင်စီမှတင်ပြဖို့ရှိပါတယ်။အချံပေးကော်မရှင်ရဲ့အချံပေးချက်တွေကိုပြီးခဲ့တဲ့ဩဂုတ်လကအစိုးရကိုပေးအပ်ခဲ့ပြီးဖြစ်ပါတယ်။အစိုးရကစားပါအဓိကအချံပေးချက်တွေနဲ့အကောင့်ထည့်ဖို့ရေးဆိုင်ရာတွေကိုလူမျိုးရေးကောင်စီဖော်ဝင်နိုင်ငံတွေကိုမစ္စတာအနန်ကတင်ပြမှာပါ။မစ္စတာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အစီအကံစာထုတ်ပြီးခြင်းမှာပဲဩဂုတ်လ25ရက်နေ့မှာရခိုင်ပြည်နယ်ကနေသားဆောင်ကင်းစကန်တွေကိုတိုက်ခိုက်ခံခဲ့ရတာပါ။ရခိုင်ပြည်နယ်ငင်းချိုင်းနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကော်မရှင်ရဲ့အစီအကံစာကိုလုပ်ငန်းလမ်းပြမြေပုံတစ်ခုအဖြစ်အသုံးပြုဖို့မစ္စတာနန်ကလုံခြုံရေးကောင်စီမှာတိုက်တွန်းมาဖြစ်ပါတယ်။ဒါ့အပြင်လုံခြုံရေးပိုင်းစစ်စင်ရေးတွေကိုအမြန်ဆုံးအဆုံးသတ်ဖို့ဒေသတွင်းလူထုအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ဖို့နဲ့အခြေသားတွေကိုကောက်ကွယ်ပေးဖို့လိုအပ်တယ်ဆိုတာတွေကိုမစ္စတာနန်ကအလေးထားပြောဆိုမယ်လို့ကိုဖီအန်န်ဖောင်ဒေးရှင်း website မှာအော်တိုဘလာ၁၂ရက်နေ့စွဲနဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Mr. Nanga, Lunyu Fonsigo, Dindara Sizengo, American Shivendi, Sanoji, Nani Tonai, Nema Sanoji, Sinaniman Assault Nai, Wema Satimava, Kulamagapo and Nanga Alune, Adima Putare, Sura Muda Puesiri, Bawin, Deonai Malay Pare.
Mia Korea, Lutomarigo, Piwin Wimbiza, Tobia, Sang and Taro Melu, Arasawamia Pidanzu, UAE Nanga, Chadabrini, Machina Lepare. Mia Korea and Nuclear Season, Patapio, Tema Muri, Sepi Niji Mave, Hulu, Genia Lidawa. Kuwait kata nengani gale laru visa sengane cangcinya tapi dina UAE nengani gale laru mubarai pengsanya biang lepilu leda cipare dilu pepin leda jau miao Korea ni neng dengka ye yumu shang video rosang nengzuan neto ma pitalu si lebay nengani ma lalu lalu de lalu tomari sikani yare mule yowa to ma cipare UAE nengen pine konaku pepine ma miao Korea komuniti ga longani melu nengang pepin ma pitalu Nanganja, a mere cheese site, Nitanyim Hode, Tamachi, Tashi, the assisting Ule, Yabimelo, UE Nanga, Tubian German for Pia Tawale.
Direct from Washington, the voice of America, be away.
Odovala Satunia, Dajan Nimnepe, Nazonia, Tarin, and Catherine Dugu, Kuzadina Usamo, Virginia Pirava, Ku, Nimaji Sanyatrin, Larisata, and Nazia Mission. Nanganta, Yia. Kulatamaga let out to Yemujo Jeffrey Feldman ha. Out of Alasatoya Nigani, Sakonian, eighteen Yamanang and Gotaya Machapare, you can't be named by Machini at Chinirina Patalu, Yip of Chishi and Mekisarigo, Yama Suyan and Nika Pubang Savian Naye, Sunni Melo, Kulatamaga, Drin Tokian Tavare, Yakayena Patalu, Kulatamaga Sai, American Tamaji, Niki Hilene, Nemanang and Yuta, Lonjo Yetambe, Utang Tondole, Jada Riniga, New York, New Matris on Sunuke Javare, Pisongo, Masu.
Kula Damaga Ludajin Sana Musaya Agency Reyesin Ya, Yamanang Bagani, Bangladesh Nangan Gojalare, Ruinja Dokadeha, Burhunigati, Nading Dongdong Chowtown Shini Rilo Subare, Dokade Pedanago, Nanganaga, Wang Wen Pierce Yajima, Kula Damagaye, Nangayisanya, let out Doye Mujo, Jeffrey Feldman, Yamanangan Gutoya da Pibare. Octobala Sadoya Nigani, Sakonian Yeti, Domek, Yis and Yet, Diga Yuejane Badalo, Kula Damga, Dream Mujo Yet, Dudia, Biogunya, Faran Haga, Tada Rinid Rinsa Sinibema Kulu Piovari.
Following the Secretary General's repeated calls for an end to the military operations and violence in northern Rakhine State,
the Kandiban Yopaima, Sissin Yirine, Jampa Murigo Yapo, Ludajin Sanare, Taupane, Lulala, Bequin Pubo, Toka de Nine, Truye, Nia Yingo, Bequin Zwa, Teka Shizwane. Lolo Lala, Yeshi Piani Tainai Ne, Chinidigu, Pandi Bebu, Kratamaka, Bimujoga, Jinni Panjatabari. Yevo Pi Shimbo Luani de Gesarigu, Mimane, Nika, Pubon Sayanai, Nilanigu, Mr. Feldman, Kizima, Time in Sunimava.
Mr. Feldman, Shakan Bine, Yavan, Jinne Batalo, Lonjo Yigansi, a poem in September, Nasetaya Nirunga, New York Mio, Gula Damaka, Tanajo Ma, to Gabay, a sea away, Lokevari. Padipakari, Chikere, Niariga, Pietanago, Yamane, Pubang, Sayan, Naye, Dre, Yamananga, Kizima, Diga, Tas, Winri, Melo, Pyogunya, Dufarang, Haga, Biovari.
His discussions will also focus on building a constructive partnership between Myanmar and the United Nations.
Pipanapinid, Niariga, Lumu, Taiwan, Alo, Tiga, Niare, Jiang Yingu, Pishin, and Yama. Yamane, Glutamaka, Ja, Tidia, to Pubang, Sayan, Naye, Mr. Feldman, Diga, I will save your swimming, my Pibari.
Kula Damagaye, Nangaye Sanya, let out Doye Mujo, Jeffrey Feldman Ye, Nemanangan Kizin, Dream Badurine, Swinri Me, Pego Dwame Suragura, Kula Damagaga, Loloze, Matopian Nine Divabu, Shakambine, Miobanga, Chini Rine, Badalu, Kula Damaga, Pue Siri, Bioja Jedriha, Bella Delu, Nemanangan Bega, Becha, Suswet Hajima, Kula Damaga, Ji Gedia, Nemanangan Gutoya da Pibari. Shakambine, Jinne Patalo, Pidurigo, Nangano Daminga Bogo Dons and Sujiga, Jada Rini Runga, Mingo Piojagirama. Shakambine, Pimjoye Dre, Bambo, Kuni, Bebo, Ganantari, Nangandui, Kula Damga Agency Re, Gababane, Asha Pimjoye Ban, ADB Lu, Banaya Puer Siri, Nanganaga NGO Puer Siri, Maisui Nangandui, Bawin Jabu, Peko Gabari. Jada Brini Gabe, Kula Damaga Sanya, American, that Maji Niki Hedine, New York New Majani, Yamananga Muda Longjoy, a Jambe Udang Tonule, a Jebo Pi Chimbo Lure, Doka de Yiki Sago, Swinri Gejavari, D Swinri Mu Adrem Male, a Jampa Murigo, Bealunga, Mianzo Yapo Lua Desurago, American, that Maji Niki Hediga, Lita Pioja Gavari, အိုးအိမ်ပြေထွက်ပြေးခဲ့ရသူအလုံးလုံခြုံတိတ်ခါရှိစွာနေရပြန်နိုင်ရေးအတွက်မြန်မာအစိုးရကအစဉ်ပြေအောင်ဆောင်ရွက်ပေးဖို့ပန်ကြားခဲ့တယ်လို့အကြမ်းဖက်မှုဖြစ်ခဲ့တဲ့နေရာတွေမှာလူသားချင်းစာနာတဲ့အကူအညီတွေပေးခွင့်ရနိုင်ဖို့လည်းတောင်းဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မှာထိခိုက်ခဲ့တဲ့လူမှုအတိုင်းဝိုင်းအလုံးအပေါ်တိုက်ခိုက်မှုကျူးလွန်ခဲ့သူလုံခြုံရေးအရာရှိတွေနဲ့တခြားသူတွေကိုသူတို့လုပ်ရက်တွေအတွက်အရေးယူဖို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးကအမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းနဲ့အောက်တိုဘာ12ရက်နေ့ကတွေ့ဆုံစဉ်မှာတိုက်တွန်းခဲ့ပါတယ်။အခုလိုရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အရေးပေါ်ဖြေရှင်းနိုင်ရေးအတွက်နိုင်ငံတကာကစူးစမ်းနေချိန်မှာရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မတီဥက္ကဋ္ဌဒေါက်တာကိုဖီအာနန်ကလည်းဒီကနေ့အောက်တိုဘာ13ရက်နေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီမှာအလွတ်တဘောဆွေးနွေးဖို့ရှိပါတယ်။လုံခြုံရေးကောင်စီရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌပြင်သစ်နိုင်ငံရဲ့အစီအစဉ်နဲ့မစ္စတာအာနန်နဲ့ Aria Formula Meeting အလွတ်တဘောဆွေးနွေးမှုလုပ်မှာဖြစ်ပါတယ်။ရိုဟင်ဂျာပြည်ထနာနဲ့ရခိုင်ပြည်နယ်အရေးကိုကုလသမဂ္ဂအနေနဲ့မြန်မြန်ဆန်ဆန်တုံ့ပြန်နိုင်ဖို့ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်တန်အမတ်ကြီး François Dilletta ကပြောထားပါတယ်။မြန်မာနိုင်ငံဆိုင်ရာပြင်သစ်တန်အမတ်ကြီးနဲ့ဗြိတိန်တန်အမတ်ကြီးတို့လည်းရခိုင်ပြည်နယ်ကအခြေအနေတွေကိုနိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်နဲ့အခုရက်ပိုင်းတွေအတွင်းမှာပဲနေပြည်တော်မှာဆွေးနွေးခဲ့ကြပါသေးတယ်ရှင်
။မဆူမြတ်မွန်ပြောပြခဲ့တာပါရှင်။ UNA လို့ခေါ်တဲ့စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ကိုယ်စားလှယ်တွေဟာရခိုင်ပြည်နယ်ကပြည်ပခန့်တွေဖြစ်နေတဲ့ဒေသရဲ့အခြေအနေမှန်ကိုသိရဖို့မနေ့ကစစ်တွေမျိုးကိုတွားရောက်ခဲ့ကြပါတယ်။တိုင်းရင်းသားနိုင်ငံရေးပါတီ15ပါတီနဲ့စုဖွဲ့ထားတဲ့ UNA အဖွဲ့ဟာရခိုင်ပြည်နယ်အစိုးရအဖွဲ့အပြင်စစ်တွေမြို့ဒေသခံတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။အကြောင်းစုံကိုထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုရင်ကစုံစမ်းတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်စူပူအကြမ်းဖက်မှုဖြစ်စဉ်တွေကိုသိရှိဖို့လာရောက်လည်လာတဲ့စီလုံးရင်မြို့တော်တိုင်းဒေသလူမျိုးများမဟာမိတ်ဖွဲ့ UNA ဖွဲ့ကိုယ်စားလှယ်တွေဟာဒီနေ့ညနေပိုင်းမှာရခိုင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအခြေအနေကိုတော့ UNA ပြောခွင့်ရစိုင်းလိုက်ကအခုလိုပြောပါတယ်။
ကျွန်တော်တို့ဒီမှာလာပြီးတော့မှပြဿနာရဲ့အခြေခံရင်းမြစ်တွေလာရောက်လေ့လာတဲ့ဒေသခံတွေရဲ့ဒုက္ခရောက်နေတဲ့နေသားကိုလာပြီးလေ့လာဆုံးသတ်တယ်။ဒုက္ခတွေကိုသွားပြီးပြေဆုံးအားပေးနေတဲ့အကောင်ကိုသူတို့နေနေတာလုံးဝယူသေးတယ်။ဒါနဲ့မှဆက်တင်နေရတယ်မတူစီပြေးနိုင်တယ်လို့ဆိုပြီးပြေးတာ။ရှင်းမပေါ်ပေါက်အောင်လုံးဝကြားရတဲ့ပြည်အောင်ကြတာလဲ။ဒီကံဒီနေသေးတာကိုရောက်ပြီးသေးတာကိုဒီကံဒီနေချက်ပြနေတာကိုလောက်ခံကြမယ်ဒီနေသားနောက်ဆုံးရှိပါတယ်
UNA ဖွဲ့ကိုယ်စားလှယ်တွေဟာရခိုင်ပြည်နယ်စိုးရဖွဲ့နဲ့ဆွေးဆုံပြီးစစ်တွေမြို့ခံမြို့မိမြို့ခွားတွေသတင်းမီဒီယာဖွဲ့တွေလူစုအခြေပြုဖွဲ့စည်း200ခန့်နဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအတွင်းဆွေးနွေးမှုအခြေအနေကိုတော့စိုင်းလိုက်ကအခုလိုဆက်ပြောပါတယ်
။ကျွန်တော်တို့ပုဂ္ဂိုလ်တွေ100တရားလောက်ကြိုးစားဆွေးနွေးကြပါတယ်။သူတို့ရဲ့အမှန်ကြောင်သူတို့စကယ်လက်တွေ့ကြုံရတဲ့အဖြစ်ဖြစ်တော်တော်များများတော့ရင်းနှီးခံစားချက်တွေပေါ့ဗျာအဲ့ဒါမျိုးသောပြပြင်ပြကြတယ်ကျွန်တော်မကြောက်ကြိုက်ကြပါလေဒါကျွန်တော်ပတ်သက်ကြတော့လည်းဒီချိန်မှာခံစားမှုဦးစားပေးပြီးဖြေရှင်းရမယ်ချိန်မဟုတ်ဘူးဉာဏ်ပညာနဲ့ချိန်ချင်းပြီးတော့မှအပြောင်းအလဲရှိရှိဝိုင်းလုပ်ကြမှာလည်းဒီကိစ္စအသိပြနိုင်တယ်ဆိုပြီးကြံပေးပြီးတော့မှရှင်းပြပါတယ်
UNA ကိုယ်စားလှယ်ဖွဲ့တွေဟာမနေ့ဖန်မှာရတိတ်တောင်မောင်တော်ကြောက်တော်ဗုဒ္ဓတော်မြို့နယ်ဘက်ကိုဆက်လက်လေ့လာအောင်မယ်လို့သူကဆိုပါတယ် UNA ဖွဲ့ရဲ့ရခိုင်ပြည်နယ်ခရီးစဉ်ရဲ့အဓိကရည်ရွယ်ချက်ကို UNA ပြောခွင့်ရစိုင်းလက်ကအခုလိုဆက်ပြောပါတယ
်ဖြစ်မှန်ကိုနိုင်ငံကသိအောင်နိုင်ငံရေးပါတီများကနေပြီးတော့မှသူကြီးဆောင်ရွက်ပေးလို့ရည်ရွယ်ချက်တစ်ခုပါပဲဒုက္ခတွေဆိုတဲ့နေရာမှာလူမျိုးပါတာသာရအဲ့ဒါမျိုးကျွန်တော်ကကြီးကြီးမဆွဲချဘူးအသက်ရွယ်လိမ့်လိုက်ဆရာကျမခွင့်ချပြီးမကြည့်ဘူးဒုက္ခရောက်နေတဲ့ဒီတိုင်းဟာဒုက္ခတွေလေအဲ့ဒီဒုက္ခတွေရဲ့သူ့ရဲ့ရင်းမြစ်ကဘာလဲဆိုတာကိုကျွန်တော်တို့တိုင်းသားနိုင်ငံပါတီများအနေနဲ့ဘယ်လိုကူညီဆောင်ရွက်ပေးနိုင်လဲဆိုတာကိုလာပြီးအဖြေရှာတာပဲဖြစ်ပါတယ
် UNA ဖွဲ့အနေနဲ့ဒေတာတွင်းစုပူအကြံပေးမှုလှုပ်ဆောင်တဲ့ဘွယ်ဖွဲ့ကမျိုးချုပ်ချတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ရခိုင်ပြည်နယ်မြောက်ပိုင်းဒေတာမှာလုံခြုံရေးစခန်း30လောက်ကိုအာစာကောအကြံပေးဖွဲ့ကနေစိုက်ခိုက်ချက်လို့ဒေသခံတိုင်းသားတွေဟာနေရာကနေစွတ်ခွာဆက်ပြေးရတယ်လို့မူဆလင်ကျေးရွာကရွာသူရွာသားတိုင်းနဲ့ချီဆက်ပြေးတိမ်းရှောင်ခဲ့ရပါတယ်။ဒီတိုက်ခိုက်မှုဖြစ်စဉ်နဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့သတင်းဖော်ပြချက်နဲ့နိုင်ငံတကာသတင်းဌာနတို့ရဲ့ဖော်ပြချက်တွေဟာကွဲလွှဲမှုတွေရှိနေလို့ UNA အဖွဲ့အနေနဲ့အပြစ်မှန်သိရှိအောင်လက်တွေ့လာရောက်လေ့လာတာလည်းဖြစ်ပါတယ်။ UNA အဖွဲ့မှာရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ၊ရခိုင်ဒီမိုကရေစီဖွဲ့ချုပ် ALD ၊မော်မျိုးရပါတီ MMP ၊ဇူမီဒီမိုကရေစီဖွဲ့ချုပ် ZCD ကချင်ပြည်နယ်မျိုးရဒီမိုကရေစီကွန်ဂရက် KNCD ၊ကယန်မျိုးရပါတီ KMP ၊ရှမ်းပြည်ကိုကဒီမိုကရက်တစ်ပါတီ SSKTV ၊ကရင်မျိုးရပါတီ KMP ၊ရခိုင်မျိုးချစ်ပါတီ APP အပါအဝင်လက်ရှိဖွဲ့ဝင်နိုင်ငံရေးပါတီ15ခုရှိနေပါတယ်။ UNA ဖွဲ့ဝင်တွေဟာ1990ရွေးကောက်ပွဲကတည်းက အနေဒီနဲ့နိုင်ငံရေးရပူပေါင်းလှုပ်ဆောင်ခဲ့တဲ့အဖွဲ့တွေဖြစ်ပေမဲ့လည်း2025ရွေးကောက်ပွဲပြီးနောက်ပိုင်းမှာဆက်ဆံရေးအေးစစ်လာတဲ့အချိန်မှာရှိနေပါတယ်။ယူအန်အေကိုစီးလုံးညီညွတ်တော်တိုင်တားလူမျိုးများမဟာမိတ်အဖွဲ့အနေနဲ့ရခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့စူပူကြမ်းဖက်မှုလှုပ်ဆောင်ချက်တွေပေါ်မှာညှာစွာပူပန်မှုဖြစ်မိတယ်လို့အကြမ်းဖက်မှုကိုဖော်ဆောင်နေတဲ့အာဆ
ညညစွာကိုင်းွယ်ဖြည့်ရှင်းရမှာဖြစ်ပြီးဆက်ပြီးတိုင်းဆောင်နေတဲ့ဒုက္ခတွေရဲ့စာဝတ်နေရေးကျမ်းမာရေးပညာရေးကဏ္ဍတွေကိုလည်းပူးပေါင်းကူညီသွားဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ခင်ဗျာနိုင်ကွင်ပြောပြခဲ့တာပါရှင်အခုတစ်ခါတော့ဒေါအောင်ဆန်းစုကြည်မလေးကပြည်သူတွေကိုပြောခဲ့တဲ့မိန့်ခွန်းပေါ်မှာရှုမြင်သုံးသပ်ချက်တချို့ကိုနားဆင်ရပါမယ် နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကရခိုင်ပြည်ပကပေါ်ဖြည့်ရှင်းကိုင်းတွေ့ရေးလုပ်ငန်းရှင်တွေကိုပြည်သူကိုရှင်းပြခဲ့တဲ့အပေါ်မှာနိုင်ငံရေးလှိလာသုံးသပ်သူတွေဘက်ကအလုံနဲ့တက်တည်ပြဖို့ဆောင်ရွက်ကြိုးပမ်းချက်ကိုကြိုးဆိုကြပေမဲ့ပြည်ပကပြည်ဖြည့်ရှင်းရေးမှာမြေပြင်ပြဿနာအရင်ခံကိုအရင်အဖြေရှာဖို့တိုက်တွန်းလာရရှိပါတယ်။တစ်ဖက်နိုင်ငံကိုရောက်
တွေကိုတုံ့ပြန်ပြောဆိုနေတာထက်လက်တွေ့ဆောင်ရွက်ချက်တွေနဲ့တုံ့ပြန်သွားမယ်လို့ဒေါန်ဆန်းစုကြည်ပြောဆိုတဲ့အပေါ်ကြိုဆိုတဲ့နိုင်ငံရေးလှိလာတုံ့တက်သူဦးအောင်စိုးကတော့ပြဿနာတစ်ခုလုံးကိုဖြေရှင်းဖို့လှုပ်ဆောင်တာမှာတကယ့်မြေပြင်ကပြဿနာအရင်းခံကိုအရင်အဖြေရှာဖို့လိုအပ်လိမ့်မယ်လို့ပြောဆိုလိုက်ပါတယ်
အခုပြည်တွင်းကပြည်သူတွေရခိုင်တိုင်းမားတွေလက်ခံထားတာကဒီဘင်္ဂလီမွတ်စလင်တွေဒီကျွန်တော်အင်္ဂလိပ်ခေတ်ကမှရွှေပြောင်းအခြေချတဲ့လူတွေဖြစ်တယ်လို့အဲ့ဘက်ကနေကြည့်မြင်တယ်အဲ့ဘက်ကနေပြီးတော့နိုင်ငံသားပြည်သူအောင်စဉ်းစားတယ်အခုဟိုဘက်ကတောင်းနေတာသူတို့ဒီမှာက900စု800စု900စုလောက်တဲ့ခြေစိုက်ကြတဲ့ရိုဟင်ဂျာလူမျိုးတွေတိုင်းရင်းသားလူမျိုးတွေပါဆိုတိုင်းရင်းသားခွင့်တောင်းတယ်အဲ့အရင်းနဲ့ကမတူအဲ့အရင်းမြစ်ကိုမဖြည့်ရှင်းမဲ့နဲ့ခုနသုံးချက်ကိုဖြည့်ရှင်းလို့ရပါမလားဆိုတာကတော့စင်းလာရဖြစ်ပါလိမ့်မယ
်လူသားချင်းစာနာထောက်ထားစွာအကူအညီများထိထိရောက်ရောက်ပေးရင်းနဲ့ဒုက္ခသည်များပြန်လည်လက်ခံရေးပြန်လည်နေရာချတာရေးနဲ့ပြန်လည်ထူထောင်ရေးဒေသဖွံ့ဖြိုးရေးနဲ့ရေရှည်ပရိပခ္ခကင်းဝေးရေးစတာတွေလှုပ်ဆောင်သွားမယ်လို့ပြောဆိုထားတဲ့ဒေါန်ဆန်းစုကြည်ကဒီလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်ပြည်တွင်းပြည်ပကပုံကိုယ်တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်နိုင်ငံရေးလှိလာတုံ့တက်သူဒေါက်တာရံမျိုးသိန်းကတော့ရခိုင်ပြည်တွင်းပြဿနာတွေပြည်လည်ဖို့ဆိုရင်ပြည်နယ်တွင်ဒေသခံပါတီတွေနဲ့ဒီထက်ပိုပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့တိုက်တွန်းသွားပါတယ်
။ရခိုင်တိုင်းရင်းသားခေါင်းဆောင်တွေနောက်ပြီးတော့ရခိုင်တိုင်းရင်းသားပါတီတွေရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်းအမြံပို့ကိုအနေနဲ့ဒီထက်ပိုပြီးတော့အလေးနဲ့ထားဆောင်ရွက်နိုင်မယ်ဆိုရင်ဒီရခိုင်ပြည်နယ်ပြည်ပခန့်နဲ့ရခိုင်ပြည်နယ်ပြည်ထနာကိုဖြည့်ရှင်းတဲ့နေရာမှာပိုဖြစ်ရောက်အလုပ်ဖြစ်နိုင်မယ်လို့ကျွန်တော်ကတော့မြင်ပါတယ်ဒေသခံတိုင်းရင်းသားတွေရဲ့အခမ်းအနားအကိုလည်းပဲအလေးထားဖို့လိုအပ်တယ်လို့သုံးသပ်ပါတယ်ဗ
ျဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေတဲ့သူတွေနဲ့ပတ်သက်လို့ဒီလူတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့မိန်ကုံးမှာထည့်သွင်းပြောဆိုခဲ့ပါတယ်ဒီပေါ်ရခိုင်တိုင်းရင်းသားတဦးဖြစ်တဲ့ဦးတန်းထွန်းကတော့ပြန်လည်လက်ခံတာမှာမြန်မာနိုင်ငံတွင်အခြေတကျနေထိုင်တဲ့သူတွေကစနစ်တကျပြန်လည်လက်ခံသွားဖို့အစိုးရကိုတိုက်တွန်းလိုက်ပါတယ
်မြန်မာပြည်ကနေပြီးတော့သူ့ပြည်ရင်းတန်းကြီးကိုထွက်ပြေးသွားကြတာเนาะအဲ့တော့ပြန်လာမယ်ဆိုတော့ခါမှလည်းလက်ခံတဲ့ခါမှဒေါ်ဆန်းစုကြည်ပြောဘလို့ပေါ့လေမြန်မာပြည်ရဲ့အစိုးရအနေနဲ့ကတော့ပြန်လာမယ့်လူတွေကိုတကယ်စီစစ်ပြီးတော့တင်းတင်းကြပ်ကြပ်စီစစ်ပြီးတော့မှမြန်မာနိုင်ငံမှာတကယ်နေထိုင်ခဲ့တဲ့လူမျိုးညာပြန်လည်အခြေကျဝင်ရောက်တဲ့လူလက်ခံမယ်ဆိုရင်တော့ဒီမိန်းကုံးပေါ်မှာကျွန်တော်တို့သဘောတူပါတယ်။ဒါပေမဲ့အဲ့လိုမျိုးနဲ့လူသားချင်းစာနာမှုရလူခွင့်ရလာလို့လူလက်ခံမယ်လို့ဆိုရင်တော့ဒါဟာတိုင်းပြည်တွေအမကောင်းတဲ့လက္ခဏာပဲလို့ကျွန်တော်ဒီလိုပဲသုံးသပ်ချင်ပါတယ
်။ရခိုင်မျိုးသားပါတီကဦးလှစောကတော့ရခိုင်အရေးဟာနိုင်ငံတော်လုံခြုံရေးနဲ့သက်ဆိုင်တဲ့အခြေအနေကိုလက်ရှိအာဏာရ NLD အစိုးရဘက်ကနားလည်လက်ခံလာတဲ့အတွက်ဝမ်းသာရကြောင်းပြောဆိုသွားပါတယ်။
ကျန်းဖက်တိုက်ခိုက်မှုတွေကအမတန်ကြောက်စရာကောင်းတယ်ကျွန်တော်စွတ်တော်ထဲမှာတည်ဝင်ပြောခဲ့ပါတယ်ဒါပေမဲ့ကျွန်တော်ပြောတာကို NLD ပါတီစွတ်တော်ဥက္ကဆနဲ့ NLD ပါတီစွတ်တော်အမအများစုဟာတံပိုးမထခဲ့ပါဘူးခင်ဗျာဒီကျွန်တော်တို့အချုပ်ရှာအာဏာကိစ္စနော်မြို့သားလုံခြုံရေးကိစ္စတွေကိုကျွန်တော်တို့ပြောတဲ့ခါမှာ NLD ပါတီအတွက်အမတန်ဟာကားတွေလို့ဖြစ်နေခဲ့ပါတယ်ခင်ဗျာအဲ့တော့ဒီမှာတော့ဒီကိစ္စတွေကိုတော့ NLD ပါတီဝင်တွေ
ကျွန်တော်တို့ရနားလေလာတဲ့အတွက်ကြောင့်ကျွန်တော်တို့ဝန်သားပါတယ်ဒါပေမဲ့ဒီတော်သိပါဒီပြဿနာကတော့ဆန်းကြီးနဲ့ပြီးမဲ့ကိစ္စလို့တော့ကျွန်တော်မထင်ဘူးခင်ဗျာတောင်းဆန်းစုကြည်အနေနဲ့ရခိုင်ပြည်ပကလူဖြစ်ပွားပြီးပြဿနာတွေကိုဖြေရှင်းကင်တွယ်သွားနိုင်မယ်လုပ်ငန်းရှင်တွေနဲ့ပတ်သက်လို့ပထမဆုံးပြည်သူကိုရှင်းလင်းပြောဆိုခဲ့တာဖြစ်ပါတယ်
ဒီလိုဖြစ်ရှင်းကင်တွယ်ဆောင်ရွက်ရမှာလေနိုင်ငံတကာဖန်နာရေးအဖွဲ့အစည်းတွေပြည်တွင်းပြည်ပနေမြန်မာနိုင်ငံသားတွေပါအတူတကွပူးပေါင်းဆောင်ရွက်ပေးကြဖို့တိုက်တွန်းသွားပါရှင်မိခပြောပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းလွှာတော်ဘက်ကိုနာဆင်ကြရပါမယ်တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကဖြစ်ပွားခဲ့တဲ့မအောင်မြင်တဲ့အာဏာသိမ်းမှုရဲ့နောက်ွယ်မှာပါဝင်ပတ်သက်ခဲ့တဲ့ဆိုတ
အစီရင်ခံစာမှာဖော်ပြလိုက်ပါတယ် VOA သတင်းတောက် Doran Jones Istanbul ကနေသတင်းပေးပို့ထားတာကိုဥဆောင်မှုဝေကပြောပြမှာပါရှင
်ဟုတ်ကဲ့ပါ HRW အဖွဲ့ကြီးကစုံစမ်းစစ်ဆေးရမှာတူရကီနိုင်ငံကပြည်သူတွေဟာအကြမ်းဖက်မှုနဲ့ပတ်သက်တဲ့မနှစ်ကပြုလုပ်ခဲ့တဲ့အာဏာသိမ်းမှုမှာပါဝင်ပတ်သက်တဲ့ဆိုတာဆွဆွဲခံရပြီးရဲကဖမ်းဆီးထားတဲ့အချိန်မှာနှင်းပန်းနှိမ့်ဆက်တာဘယ်သူဘယ်ဝမှမသိသူတွေကဖမ်းဆီးသွားတာခံရပြီးတဲ့နောက်နိုင်လူမင်းထက်နှိမ့်ဆက်တာမျိုးတွေခံခဲ့ရတာကြောင့်တွေ့ရှိရတယ်လို့ဆိုပါတယ်အမှုပေါင်းဆက်တမှုကိုစုံစမ်းစစ်ဆေးကြရကနေထိတ်လန့်တုံ့လုံးစရာကောင်းတဲ့ဖြစ်ရည်ကိုတွေ့ခဲ့ရတာဖြစ်တယ်လို့ HRW အဖွဲ့ကဘင်ဂျမင်ဝတ်ကပြောပါတယ
် We've got a pattern of people being subject to horrible abuse severe beatings people
တို့အနေနဲ့ကြောက်မဲ့ဖို့ကောင်းတဲ့ပုံစံနဲ့လူတွေကိုနှိပ်စက်တာကိုတွေ့ရပါတယ်လူတွေကိုကိုတုံးလုံးချက်ပြီးတော့ပြင်းပြင်းထန်ထန်ရိုက်နှက်တာမိမိုင်းဆိုင်ရာစော်ကားတာမိမိုင်းဆိုင်ရာကျူးလွန်မယ်ဆိုပြီးတော့ချင်းချောက်တာမျိုးတွေအလွန်ဆိုးဆိုးဝါးဝါးပြစ်မှုဆက်ဆံတာတွေကိုတွေ့ရပါတယ်ဒါကလက်တဆုပ်စာလောက်ပဲစုံစမ်းစစ်ဆေးထားတာပါအမှုအများစုကိုမကင်တွယ်နိုင်သေးပါဘူ
းစုံစမ်းစစ်ဆေးရဲ့အမှုတွေအားလုံးဟာတူတကီအစိုးရကခတ်တဘုံနေပေါ်ဆင်နွှဲတဲ့စစ်ပွဲနဲ့လူပေါင်း240ကျော်တေဆုံးခဲ့ရတဲ့ပြီးခဲ့တဲ့နှစ်ကမအောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းပွဲနဲ့ဆက်ဆက်တဲ့အမှုတွေဖြစ်ပါတယ်။အစီရင်ခံစာမှာညှဉ်းပန်းနှိပ်စက်မှုတွေနဲ့အတူ6ချားပေါ်ရကောင်းတဲ့တရားမဝင်ဖမ်းဆီးခေါ်ဆောင်သွားခံရတဲ့အကြောင်းတွေကိုမီးမောင်းထိုးဖော်ပြထားပါတယ်။အမှုတစ်ခုမှာဆိုရင်မြို့တော်အင်ကာလာအတွင်းလူတစ်ယောက်ကိုမျက်နှာဖုံးဆွတ်ထားတဲ့လူတစ်စုကဖမ်းဆီးခေါ်ဆောင်သွားပြီးတော့ရဲလက်ထဲကိုမအပ်ခင်နှစ်လကြာနှိပ်စက်ညှဉ်းပန်းတာကိုခံရပါတယ် HRW ရဲ့ဖော်ထုတ်တွေ့ရှိရတဲ့ချင်းချောက်မှုတစ်ခုကတော့နှိပ်စက်ခံခဲ့ကြရသူတွေအနေနဲ့နစ်နာကြီးပြန်ပြီးတော့တောင်းဝင်မရှိအောင်တားမြစ်ပိတ်ပင်ထားတာပဲဖြစ်တယ်လို့ Ward ကပြောပါတယ
် Their lawyers in some cases being threatened if they try to shed light on this abuse and also in some cases
ချောက်မှုတွေမှာနှိပ်စက်ခံခဲ့ရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ဖော်ထုတ်ဖို့မကြိုးပမ်းအောင်သူတို့ရဲ့ရှင်းနေတွေကိုချင်းချောက်တာမျိုးချောက်မှုတွေမှာတရားနာတရားထောက်ထားတွေကိုမတတ်မတင်မှုမဖို့ထုတ်ဖို့ဆေးပဆိုင်ရာတာဝန်ရှိသူတွေကိုချင်းချောက်တာမျိုးတွေရှိပါတယ်
။နှိမ့်ဆက်ညှင်းမနာတွေရှိတယ်ဆိုတာကိုတူတကီအစိုးရကငြင်းပါတယ်။2002ခုနှစ်မှာစတင်အာဏာရလာခဲ့တဲ့တမရ Recep Tayyip Erdogan ရဲ့ AK Party ကအစိုးရရဲ့မူဝါဒမှာနှိမ့်ဆက်ညှင်းမနာကိုလုံးဝခွင့်မပြုဘူးလို့ပြောထားပါတယ်။ Ward ကတော့ဒါကတစ်ချိန်တုန်းကဖြစ်ပါလိမ့်မယ်လို့ဆိုပါတယ
် Turkey has taken some positive steps over the last decade to try to deal with its torture problem.
ဒီစနေမှာမျိုးရည်နဲ့ပတ်သက်ပြီးတော့ကင်တွယ်တဲ့နေရာမှာတူရကီနိုင်ငံဟာလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကတော့အပေါင်းလက္ခဏာဆောင်တဲ့တိုးတက်မှုတွေရှိခဲ့ပါတယ်။တစ်ချိန်ကတော့အလွန်ကောင်းခဲ့ပြီးအခုတော့အဆိုးဆုံးဖြစ်နေပါတယ်။ဒါမျိုးကဖြစ်လေဖြစ်တာရှိပါတယ်မဆန်းလာပါဘူး။ရေးကြည့်တာကတူရကီရဲ့နိုင်ငံတကာလှုပ်ဖော်ကင်မတ်တွေကဒီကိစ္စကိုဆွေးနွေးလာနေကြတာပါ
။ HRW အဖွဲ့ကြီးအနေနဲ့တူရကီအစိုးရကိုတောင်းဆိုတာကတော့အဲ့ဒီတွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးပေးဖို့နဲ့နှိမ့်ဆက်ညှိမ့်မှုတွေအဆုံးတတ်စေရပါမယ်လို့ခရီးပေးထားတဲ့အချက်ကိုလိုက်နာကျင့်သုံးဖို့ဖြစ်ပါတယ်။လူခွင့်ရေးအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေမှာအစိုးရဘက်ကပါဝင်ဖို့မြစ်တာရက်ခံခဲ့ပေမဲ့ဘာအဖြေမှမရခဲ့ဘူးလို့လေ HRW အဖွဲ့ကပြောဆိုပါတယ်ခင်ဗျာ
။ဦးစံမိုးဝေပြောပြသွားတာပါရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့လိုင်းဒိုမီတာ32 40နဲ့50ပြင်လှိုင်းလက်မီတာ190ကနေပြီးတော့လည်းဖမ်းယူနိုင်နိုင်ပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလှိုင်းဒိုမီတာ24 32နဲ့40တို့မှာနိုင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်းနိုင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 24 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါရှင် VOA American တန်ခါနေ2019ခုနှစ်အောက်တိုဘာလ13ရက်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့50အပြင်လိုင်းလိုက်မီတာ190ကနေပြီးတော့လည်းဖန်ယူနိုင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာရဖို့ရှိပြီးအိတ်မပြောတဲ့ဝေဒနာရဲ့ဆိုးကျိုးတွေကိုဘယ်လိုကာကွယ်ကုသနိုင်မလဲဆိုတဲ့အကြောင်းအရာအစီအစဉ်နဲ့အတူတာရင်သတင်းလွှာကဏ္ဍမှာတော့
ဒီလိုချင်းရောလောလောဆယ်ရောတက်တာပဲလုပ်ကြတယ်ဆိုတာတူကြတယ်ဆိုတော့အင်းငူပဲဆက်ရပဲရှိပါတယ်ဒီတော့ဟောခါစားမှုဆိုတော့ချင်းရမ
ယ်ခိုင်ပြည်နယ်ရဲကိုတွားရောက်လေ့လာခဲ့ကြတဲ့တိုင်းရင်းသားနိုင်ငံရေးပါတီ15ခုရဲ့ပြောခွင့်ရသူပြောစကားနဲ့တူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်ကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
roll your eyes
ဖြစ်ပါတယ်စာလုံးပေါင်းက r o l l roll ကစိတ်နာလဲစီတာ y o u r ယောကသင်ဤ e y e s eyes ကမျက်လုံးပြီးဆိုတော့ subscribe ထုံးရဲ့ဓာတ်ရိုက်ဒီပေကတော့မျက်လုံးတွေကိုလဲစီတာမျက်လုံးကိုလှည့်တာပေါ့တကယ်တော့ဒီအသုံးဟာမျက်စိအမှုအရာရတစ်ခုခုကိုကိုမချေနပ်တာကိုမယုံနာကိုစိတ်မရှိတော့တာကိုမျက်စီကိုအပေါ်ပင့်ပြီးပြတတာမျိုးဖြစ်ပါတယ်တကယ်ဆိုမျက်စီကိုအပေါ်ပင့်ပြီးပြတတဲ့အမူအရာဟာနည်းနည်းတော့မလေးစားရရောက်တယ်လို့ဆိုရမှာပါဒါကြောင့်သားသမီးကမိဘတပည့်ကဆရာသမားကိုဒီလိုမျိုးအမူအရာပြရင်တကယ်ပဲဒေါသထွက်ကြမှာမလွဲဘူးလို့ဆိုနိုင်ပါတယ် Roll your eyes ရဲ့ idiom အတုံးကတော့စောစောကပြောခဲ့တယ်လို့ပဲတစ်ဖက်ပြောတာကိုမယုံနာမလေးစားတာစိတ်မရှိတာကိုကြတာတဲ့မျက်စိအမူအရာပဲဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Hope ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at night.
Susan ရဲ့အမေကသူ့သမီးကမျက်စိပင်းပြီးသိမ့်ရှိတဲ့အမူအရာမျိုးလုပ်ပြတော့သိတ်ကိုစိတ်ဆိုးသွားတယ်လေအမေတဦးအနေနဲ့ညတွေမှာညနေအိမ်ပြန်လာတာမတင်တော့ဘူးဆိုတာပြောပိုင်ခွင့်ရှိတာမို့အခုလိုလုပ်ပြတာကိုရိုင်းနေလို့ယူဆတာပေါ့လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at night.
တခုခုကိုစိတ်မရှိဘူးမလေးစားဘူးမယုံဘူးဆိုတာကိုမျက်စိပင်ပြီးပြတတဲ့အမူအရာမျိုးကို idiom အသုံးရဘယ်လိုပြောမလဲ?
Roll your eyes.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့ EDN 3အင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်ဒီတစ်ပတ်မှာတော့အိတ်မပြောတဲ့ဝေဒနာအကြောင်းကိုတင်ပြထားပါတယ်အိတ်မပြောရခြင်းအကြောင်းတွေဟာဘာတွေလဲအဲ့ဒီလိုအိတ်မပြောတဲ့ဝေဒနာဖြစ်နေတယ်ဆိုတာကိုဘယ်လိုအချက်တွေနဲ့သတ်မှတ်နိုင်သလဲကာကွယ်ကုသတဲ့နည်းလမ်းတွေကတော့ဘာတွေလဲဆိုတာနဲ့အတူတကယ်လို့ကာကွယ်ကုသမှုမယူခဲ့ရင်ဘာတွေဆက်ဖြစ်လာနိုင်သလဲဆိုတာတွေကိုမြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.มีอุ๊ครับเนี่ยดีญาเอ่ยไม่เปียวได้ปฏิณาบ่เสียเนาะမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လောက်ရှိစီလဲဆက
်ကျွန်တော်ရဲ့ဒီမိသားစုဆရာဝန်အနေနဲ့ပေါ့เนาะတနေ့ဒီလူနာတွေကြည့်နေတာတနေ့တနေ့ကြည့်ရလူနာတွေတော့မှာ10ယောက်မှာ3ယောက်လောက်ကတော့အိတ်မပြောဘူးဆိုတာမျိုးပြောတာတွေပေါ့เนาะအများအားကြုံတတ်တယ်အဲ့ဒါကတကယ်စဉ်းစားရရင်ကျွန်တော်ပြန်လိုက်ကြည့်လိုက်တော့လဲအဲ့လိုပဲ200မှာ30လောက်ကတနေ့အတွင်းမှာအိတ်မပြောရဲ့ဝေဒနာတွေဆက်ကပ်ခုရဲဆိုတာမျိုးတွေ့ရပါတယ် အဲ့ဒါပမာကြီးမှာလည်းထုံနည်းတစ်ကောင်းပဲရှိလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာဒါတော့အဖြစ်များနိုင်တဲ့အနေအထားရှိတာပါဆရာနော
်ဟုတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဘာကြောင့်အဓိကအခုလိုဒီအိတ်မပြောတဲ့ပြဿနာဖြစ်ရတာလဲဆရာကြီး
ကျွန်တော်တို့အိတ်မပြောတာကတော့အမျိုးကျွန်တော်တို့ဒီဆရာဝန်တွေကပိုင်းခြားတာရှိကြပါလိမ့်နော်ဒီမှာတော့ကျွန်တော်တို့တစ်ပတ်ကို3ညလောက်အိတ်မပြောဘူးအဲ့အရာတွေကတော်တော်များများကအိတ်ရပြောင်းလိုက်တဲ့အခါမှာအဲခီးထွက်တဲ့အချိန်မှာအိတ်တဲ့အချိန်ကြီးပြောင်းသွားတာအမွေချင်းနဲ့ကိုယ့်ရဲ့အဖေမျိုးသားချင်းနဲ့မှတူဆုံးပါသွားလို့စိတ်ကဒီပေါ်မှာပဲရောင်းနေပေါ့အာယုန်တွေမပြောက်ပြန်လိုက်လို့စိတ်ဓာတ်တွေကျပြီးတော့အိမ်မပြောတာတွေစိတ်ဖြည်စီးလို့အိမ်မပြောတာတွေတချို့ကြတော့လေခီးဝေးသွားလိုက်ရတယ်နာယီပေါင်း10နာရီ9နာရီလောက်လင်းမြန်စီးပြီးတော့သွားလိုက်တယ်ဟိုနိုင်ငံလေးရောက်တော့အချိန်ကြီးကပြောင်းပြန်နေဖြစ် jet lag လို့ခေါ်တာပေါ့နော်အဲ့ဒါကြောင့်လည်းကျွန်တော်အိမ်မပြောတာတွေဖြစ်တယ်အဲ့တော့အိမ်မပြောတဲ့အကြောင်းအရာကိုကျွန်တော်တို့ဘာကြောင့်ဖြစ်တာလဲဆိုတာတိကျတော့မသိပေမဲ့ကျွန်တော်တို့ဒီဆောင်းနေပိုင်းခြားထားတာကတော့ဒီစိတ်ပိုင်းဆိုင်ရာအကြောင်းဖြစ်တာတွေရဲ့နောက်ရုပ်လက္ခဏာယောဂါတွေပေါ့ဗျာတချို့ဆိုလို့ရှိရင်ကင်ဆာယောဂါခံစားနေရတဲ့အရင်ကနာကျင်ကြိုက်ခဲနေတဲ့အဆင့်မြင့်ရောင်ရမ်းနာတွေကြိုက်ခဲတာတွေရှိတယ်နှာခေါင်းပိတ်လို့တစ်ခါနာတွေရှိနေလို့အိမ်မပြောတာနောက်ပန်းနာခြင်းကျလို့အိမ်မပြောတာနှလုံးယောဂါရလို့မောနေလို့အိမ်မပြောတာနောက် thyroid hormone တွေများတဲ့ခါကျတော့ကနာမငြင်းဖြစ်ပြီးအိမ်မပြောတာနောက်အစာမကြေလေထိုးလေအောင်ဖြစ်နေလို့အိမ်မပြောတာတွေအဲမိရသွေးဆုံးလို့အိမ်မပြောတဲ့လူတွေလည်းရှိတယ်ဒါကတော့ကျွန်တော်ယောဂါတွေကြောင့်ဖြစ်တဲ့စိတ်မပြောရင်ပေါ့လေအဲ့ဒီကနေမှတခါရှိုးစေးဝါးတွေကြောင့်အိမ်မပြောတယ်တွေ့ရတယ်အဲ့ဒါကဘာလို့ဆိုကော်ဖီတွေတောက်မယ်ဆီရီတွေရမ်းတောက်မယ်နီကိုတင်းပါတဲ့ဆီရီတောက်မယ်အရက်တောက်မယ်ဆိုရင်အိမ်မပြောတာဖြစ်တတ်တယ်တချို့လူတွေကြတော့လေသူညခိုင်းအလုပ်ဆင်းရတာပေါ့နော်ညပဲပဲသွားသွားဆင်းနေရတဲ့ခါကျတော့သူများတွေမတူဘူးဘယ်လိုအဲ့လူတွေကခါလဲညပဲလဲအိမ်မပြောညမနေခင်ပဲလဲအိမ်လိုမရအဲ့လိုတွေရှိတယ်တချို့ကြတော့လေပတ်ဝန်းကျင်အနေထားကြောင့်စူရန်သန်နေအရင်ကြားနေရတာခလေးတွေကနောက်ဆက်တာအကအလင်းရောင်ပေါ့နော်ကိုယ့်အိမ်ထဲကိုသူများအိမ်ဟာအခန်းထဲကအလင်းတွေကထိုးပေါက်ဝင်ရောက်တော့အလင်းရောင်တွေအဲ့လိုဒီကြောင့်လည်းကျွန်တော်အိမ်မပြောတာရှိတာပေါ့နော်အဲ့တော့အများစုကတော့ခုနပြောသလိုစိတ်ပိုင်းဆိုင်ရာအကြောင်းဒီအိမ်ပြောတာတွေတချို့ရဲ့ဒီအစည်းအဝါတွေကြောင့်တောက်ဆုံးတောက်ဆုံးလို့အိမ်မပြောတာရှိတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအိမ်မပြောတဲ့ပြဿနာဖြစ်ပြီးလို့ဟိုဘယ်လိုလက္ခဏာတွေပေါ်လာရင်သတ်မှတ်နိုင်မလဲဆရာ
အိမ်မပြောတာကိုကျွန်တော်တို့အနည်းဆုံးတော့ပိုင်းခြားထားတာကတပတ်အတွင်းပေါ့နော်တော်တော်များများသူကပြန်ပျောက်သွားတတ်တယ်ပေါ့တပတ်တဲ့ပူကြော်ပြီးတော့အိမ်မပြောဆိုတော့ကျွန်တော်ဆရာဝန်နဲ့ပြသဖို့တော့လိုလာပြီနော်ဆိုပါတော့တပတ်ပါ၃ညတဲ့ပို့ပြီးအိမ်မပြောဘူးအဲ့ဒါဇက်တိုက်ဖြစ်နေတယ်ဆိုရင်တော့ဆရာဝန်ပြသမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ကုသမှုအနေထားရောဘယ်လိုရှိလဲဆရာကြီး
တော်တော်များများကအိမ်မပြောတော့အေးဆေးပဲတောင်းကြတယ်အဲ့တော့ဒီကတော်တော်ဆေးဝါးနဲ့ပဲကျွန်တော်ကုရမယ်ထင်နေတာအဲ့တော့ခုနကအိမ်မပြောရတဲ့အကြောင်းရင်းပေါ့ခုနအလင်းရောင်တွေများနေသလားပေါ့နော်စူညာနာတွေများနေသလားပေါ့ခရီးတွေနောက်ဆက်နေသလားစိတ်တော့ကရောက်နေသလားဒါတွေကိုကျွန်တော်မဖြေရှင်းမဲနဲ့အေးဆေးအေးဆေးဆိုတော့အေးဆေးတွေတောက်တာကိုဆောင်နေသိတော့အာမပေးဘူးပေါ့လေ။ဘာကြောင့်လဲဆိုလို့ရှိရင်ဒီအေးဆေးတွေကကျွန်တော်၄ဘတ်၅ဘတ်တည်းပို့ပေးလို့မကောင်းဘူး။ပေးလိုက်လို့ရှိရင်ဒီအေးဆေးကြောင့်မနေ့ပိုင်းမှာ ECC နဲ့နှုံးနေတာတွေနောက်အမှတ်ညာတွေညော့တာတွေကိုယ်ခန္ဓာကခံချက်မညီတော့ဘဲနဲ့ရိုင်းလဲပြီးဒဏ်ရာရတာမျိုးတွေဖြစ်နေတာလို့တခါအေးဆေးကိုဆွဲလန်းသွားတာအဲ့ဒါတွေရှိတာပေါ့နော်။ဒါအေးဆေးတွေရဲ့ကုနာမကောင်းကျိုးတွေပေါ့နော်
။ဟုတ်ကဲ့ဆရာကြီး။ဟုတ်ကဲ့အဲ့တော့ဒီနေရာမှာခုနကဒီဖြစ်ရခြင်းအကြောင်းရင်းထဲမှာအများဆုံးဖြစ်တဲ့ဒီစိတ်ကြောင့်ပတ်သက်တာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုကာကွယ်နိုင်မလဲဆရာကြီ
းအဲ့ဒီကတော့ခုနပြောတဲ့စိတ်ဆေးကိုအရင်ဆုံးနံပါတ်1မပေးဘဲနဲ့ဆရာဝန်တွေသုံးတဲ့ sleep hygiene ဆိုတာထိတာပေါ့နော်ဒီ sleep hygiene ဆိုတာကအချိန်မှန်မှန်အိပ်ရာဝင်ဖို့အိပ်ရာအိပ်ခန်းဆိုတာအိပ်ဖို့တပဲထားမယ်အိပ်ခန်းထဲမှာအလုပ်မလုပ်ဘူးပေါ့ TV မကြည့်ဘူးတယ်လီဖုန်းမပြောဘူးနောက်အိပ်ခန်းကိုပြင်ပြင်ဆင်ဆင်ထားရမယ်ကလကားတွေပါတယ်နဲ့အမှောင်အောင်ထုတ်ထားရမှာတယ်အခုကံတန်နေမရှိအောင်အပူအေးမြတ်တောင်ပေါ့နော်သိတ်အိုက်လုံးလို့လဲအိတ်မပြောတာတွေသိတ်အေးလုံးလို့အိတ်မပြောတာတွေအဲ့ဒါလည်းရှိတတ်တာဟုတ်အဲ့ဒီတော့ကျွန်တော်ကလည်းပြောစိတ်သက်ကြောင်အများဆုံးဖြစ်တယ်ဆိုလို့ရှိရင်စိတ်ဖြည်စရာတွေကျော်နေအောင် relaxation လို့ခေါ်တဲ့အပန်းဖြေတာတွေပေါ့နော်ဒါလေးလို့ရမယ် lifestyle ပေါ့နော်သူကပုံမှန်အိတ်ရဝင်တဲ့အချိန်မျိုးလို့ရမယ်ပြီးတော့မှောင်ပြီးတော့တိတ်ဆိတ်နေတဲ့ခန်းထဲမှာအိတ်ရမယ်ပြီးတော့ပုံမှန်လေ့ကျင့်ခန်းလေးတွေလုပ်ပြီးတော့ဒီခုနစိတ်ဖြည့်ဖြောက်မှုတွေရှိတာပေါ့နော်ဒါဆိုလို့ရှိရင်ဒီစိတ်ပိုင်းဆိုင်ရာကြောင်ဖြစ်တဲ့အိမ်မပြောတာရောကျွန်တော်ဒါစီတိုင်တယ်နောက်ကအိယာဝန်ကနေမှကော်ဖီတောက်တာတို့နီကိုတင်းပါတဲ့ဆေးဝါးတွေကွန်စားတာဆေးရွက်ကြီးရင်ကုန်တာဆေးရီတောက်တာတွေကျွန်တော်ရှော့တာတခါလေကျလည်းတော့ညဘက်မှာစားရည်အရင်စားလိုက်လို့ရှိရင်လူသခင်ကာဘိုဟိုက်ဒရိတ်တွေပါတဲ့အစားစားတွေအများကြီးစားလိုက်လို့ရှိရင်အဲ့ဒါတွေကအိမ်မပြောတတ်ဘူးဒါမှမဟုတ်ထိတ်ချိန်နဲ့အစာစားခြင်းကိုဝေးထားတာပေါ့နော်ညနေစာကိုခက်စောလေးစားအဲ့ခန်းကြီးကမှကတ်စားလို့ရှိရင်ဒီကောင်ကလည်းအိမ်မပြောတတ်ဘူးပေါ့နော
်ဟုတ်ကဲ့ဆရာတော့ဒီအိမ်မပြောတဲ့ကြေတနာကိုမကာကွယ်မကုသနိုင်ရင်ဆိုးကျိုးတွေရောဘာတွေရှိနေလဲဆရာ
အဲ့ဒါအိတ်တာကကျွန်တော်လူတွေရဲ့ကိုယ်ခံစားအားစနစ်ကြီးပေါ့နော် immune system ကြီးကိုပြန်ပြီးတော့လန်းဆန်းပေးတာကိုဒါတည်းအဲ့တော့အိတ်ဆက်နားနေခြင်းကြောင့်လူတွေမှာဖြစ်နေတဲ့အနာတန်းရာတွေအနာကျက်တာကိုပို့ပြီးဦးစားပေးတယ်ဗျ နောက်က8ချင်းကြောင့်လည်းမှတ်ညာနေပူပြီးကောင်းလာတယ်။နောက်ကကောင်းကောင်း8ဆက်မယ်ဆိုရင်အိမ်မက်ဆက်လာလေပဲတာပေါ့ဗျာ။အိမ်မက်ဆက်လာလေဆိုတော့အိမ်မက်ထဲမှာဘာလို့မလဲဆိုတော့အကြံစီတွေပေါ်လာတယ်ဒီအကြံစီတွေကိုကျွန်တော်အကောင့်ထဲပို့နိုင်တယ်။ဒါ8ဆက်နားနေရင်အဲ့လိုတွေမရှိလို့ရှင်ကဏ္ဍမငြိမ်တာတွေစိတ်တူတာတွေလုပ်ငန်းခွင်မှာတော့နောက်ဆက်ဖြစ်လာတာပေါ့နော်။အဲ့တော့စိတ်အားငယ်တယ်တခါကျကိုစိတ်တူတယ်ပေါ့နော်။အားအင်းနေကုန်ခန်းတယ်အဲ့တော့သူကအာယုံစုဆိုင်မှုမရှိနိုင်ဘူး။နောက်ကတုံ့ပြန်မှုတွေနှေးကိုလာတာစကားပြောတာစားအားလေးရှားလေးတွေဖြစ်လာတ
ယ်။ဟုတ်ကဲ့ဆရာ။ဒီနေရာမှာဆရာဒီစိတ်ပိုင်းဆရာနဲ့ဒီခုနကစေဝါတို့ပါလို့ပေါ့နော်ဒီဓာတ်ပစ္စည်းတွေနောက်ဒီပတ်ဝန်းကျင်အနေထားတွေပြောပြတဲ့အခါမှာဆရာဒီရုပ်ပိုင်းဆရာပေါ့ဆရာဒီယောဂါတွေကြောင့်ဖြစ်တဲ့အနေထားမှာတော့ယောဂါတွေကိုပဲအဓိကကုသပေးရမှာပေါ့ဆရာနော
်နောက်အေးရေးသိပ်ပြက်လာလို့ရှိရင်ခုနကတော့ anxiety တို့ depression တို့ဆိုတာဝင်လာတာပေါ့နော်အဲ့ဒါပို့ပြီး risk တွေပုံများလာတာပေါ့ဗျာသူကတော့စိတ်တော့ကတွေပို့ပြီးများလာတယ်အေးတယ်လို့စိတ်တက်ကြလာတယ်အဲ့ဒီကနေမှကိုယ်လေးရှင်တွေတိုးလာတယ်အဲ့ဒီကနေသွေးတို့ယောဂါတွေရလာတယ်ဆရာနှလုံးယောဂါရလာတယ်စီးတို့ယောဂါတော့ရလာတယ်ဆိုတာမျိုးတွေကျွန်တော်တွေ့လာတာပေါ့နော်ပြောခုနပြောတဲ့ကင်ဆာလိုယောဂါမျိုးတွေပန်းနာရင်ကျက်လိုယောဂါမျိုးတွေကိုကြောင်းလဲကျွန်တော်ခုနအေးပြက်တာတွေဖြစ်တာပေါ့ဒီယောဂါတွေကောင်းကောင်းကုသလိုက်ခြင်းအားဖြင့်တည်ငြိမ်သွားတာပေါ့နော်ဒါကြောင့်ဒါမှမဟုတ်ကုသတဲ့အခါမှာစိတ်ငြိမ်စေဆေးတွေထည့်ပြီးတာမျိုးတွေပါလာတာပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့ခန္ဓာကိုယ်နာဆင်ခဲ့ကြရတာပါရှင်ဒီစီစဉ်ကိုကြာတာပရင်းနေ့ညပိုင်းနဲ့အခုလောတောက်ကြမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးပါရရှင်အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်သတင်းလောက်ခန္ဓာကိုယ်နာဆင်ကြရပါမယ်နေဆက်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရရှင်
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်တစ်ခုလုံးမှာလုံခြုံရေးကိုတိုးမြင့်ချထားပြီးမြို့အဝင်အထွက်တွေကိုစစ်ဆေးမှုတွေပြုလုပ်နေပါတယ်။စစ်ပြည်နယ်ခိုင်ကမ်းမြို့စုပေါင်းစစ်ဆေးရေးဂိတ်မှာပောက်ကွဲစီတက်တဲ့မီးရှို့စနက်တန်အချောင်းတပေါင်းကိုဖမ်းမိခဲ့တဲ့ဆိုတာနဲ့ရခိုင်ပြည်နယ်မောင်းနှုံးခရိုင်မှာလုံခြုံရေးစိတ်ချရတဲ့အနေအထားမရှိသေးတဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်တစ်ခုလုံးမှာအော်တိုဘာလ9ရက်နေ့ညနေပိုင်းကစပြီးလုံခြုံရေးတွေကိုတိုးမြင့်ချထားပြီးမြို့အဝင်ထွက်တွေစစ်ဆေးမှုတွေပြုလုပ်နေပါတယ်စစ်သွေးမြို့မှာဆိုရင်မြို့အဝင်ထွက်ဂိတ်တွေအပါအဝင်တင်းမော့စိတ်နဲ့လမ်းမကြီးစတဲ့လူစီကားတဲ့နေရာတွေမှာရင်အသွားအလာတွေကိုလည်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့စစ်သွေးမြို့ခန့်တွေကပြောပါတယ်အခုလိုလှုပ်ဆောင်တာကတော့ဩဂတ်စ်လအတွင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီးတချို့နေရာတွေမှာပောက်ကွဲမှုတွေဖြစ်ပွားခဲ့တဲ့အတွက်ပောက်ကွဲရဲ့ပစ္စည်းတွေတည်ဆောင်မှုမလုပ်နိုင်အောင်ဖြစ်တယ်လို့ဆိုပါတယ်။အလားတူတခြားမြို့နယ်တွေမှာလည်းကားဂိတ်တွေအပါအဝင်ဈေးတွေမှာလည်းလုံခြုံရေးတွေတုံ့မြင့်ထားတယ်လို့လုံခြုံရေးတင်းကျပ်ထားတာတွေရှိနေပါတယ်
။ချင်းမြင့်နယ်ခိုင်ခိုင်မြို့စုပေါင်းစစ်ဆေးရေးဂိတ်မှာပောက်ကွဲစီတတ်တဲ့အိန္ဒိယနိုင်ငံထုတ်မီးရှို့စနစ်တန်အချောင်းတစ်တောင်းကိုအော်တိုဘားလ9ရက်နေ့ကဖမ်းမိခဲ့ပါတယ်။အိန္ဒိယမြန်မာအမှတ်နှစ်နယ်စပ်ကုန်းလူရေးစခန်းပရီခောတရာမြို့ကနေကလေးမျိုးဘက်ကိုမောင်းနှင်လာတဲ့ဂျေကာတစီကိုတင်ကမကင်းဖြစ်ပြီးစစ်ဆေးကြည့်ရမှာအမှတ်ရှိမီးရှို့စနစ်တန်ချောင်းတစ်တောင်းကိုဖမ်းမိခဲ့တာဖြစ်တယ်လို့ခိုင်ကန်းစုပေါင်းစစ်ဆေးရေးကတာဝန်ရှိသူတွေကပြောပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးကာရမာလာနုံဆန်းအာရဲ့ဆွဲဆိုချက်အရဒီမီးရှို့စနစ်တန်ကိုကလေးမျိုးတန်ဟန်ရက်ွက်ကဥလွယ်သေးထံကနေစက်ကူစဖာကိုကျပ်ငွေ5000နှုန်းနဲ့တင်ဆောင်လာတာဖြစ်တယ်လို့ဆွဲဆိုထားပါရယ်ကာသမားနဲ့အတူဥလွယ်သေးရဲ့ဇနီးတို့ကိုတက်ဆန်ရာကနေဖမ်းဆီးအရေးယူထားပါရယ
်ကရင်ပြည်နယ်မှာလှုပ်ဆောင်မဲ့လျက်စစ်တပ်အပြင်ကြောက်မီသွေးစက်ယုံစီမံကိန်းနဲ့ပတ်သက်ပြီး KNU ကရင်အမျိုးသားစည်းရုံးအနေနဲ့လူထုထံသဘောထားချပြပေးဖို့ကရင်ပြည်နယ်ရှိအရက်ဖက်အဖွဲ့29ဖွဲ့ကနေအခုလ3ရက်နေ့က KNU ထံစာတင်ပြပြီးတိုက်တွန်းလိုက်ပါတယ်ကြောက်မီသွေးစီမံကိန်းအကောင့်ထဲပေါ်မဲ့ဗအာမြွတ်နယ်ဝတ်ကြီးကျွတ်အုပ်စုမှဆိုရင် KNU တပ်မဟာတပ်ထိန်းချုပ်နယ်မြေဖြစ်တဲ့အတွက် KNU ဘက်ကသဘောထားကိုတရှိဖို့လိုအပ်ကြောင်းအဲ့ဒီတင်ပြတဲ့စာမှာဖော်ပြထားပါတယ်တိုက်တွန်းချက်အရ KNU ဖက်ကသဘောထားထုတ်ပြန်ပေးမှဖြစ်ပြီးမထုတ်ပြန်ခင်ကြောင့်မိတွေကောင်းကျိုးဆိုးကျိုးရဲ့အချက်လက်ပေါင်းစုံကိုသိရှိဖို့လိုအပ်တဲ့အတွက်တည်င်းအချက်လက်တွေကိုပေးပို့လာဖို့ KNU ဖက်ကဖိတ်ခေါ်ကြောင်း KNU တွဲဖက်အတွင်းရေးမှူးနှင့်ဗဒိုစောလာထွန်းကပြောပါရယ်
ဒီစီမံကိန်းနဲ့ပတ်သက်ပြီးကရင်ပြည်နယ်မှာအမှန်တကယ်လိုအပ်တဲ့အတွက်ကံကွယ်မှုရှိရင်လည်းဖြစ်မြောက်အောင်လှုပ်ဆောင်သွားမယ်လို့ပြည်ခရဲဇွန်လကကရင်ပြည်နယ်ဝန်ကြီးချုပ်ကနေလူထုတွေကိုပြောဆိုခဲ့ပါတယ်။မုံပြည်နယ်မှာရှိတဲ့အစိုးရအခြေခံပညာသင်ကျောင်းတွေမှာတိုင်းနာစာပေသင်ကြားနေတဲ့ဆရာဆရာမတွေကိုနေ့စဉ်လှပေးဖြစ်သုံးမြခန့်အနိုင်ဖို့အတွက်ရှောက်လှတွေကိုမိမိတို့သက်ဆ မုံမြင့်နယ်ဆိုရစာရင်ကျောင်းတွေမှာတိုင်းရင်းစာပေတင်ကြားခြင်းကိုရခိုင်ဆိုရလက်ထက်2024-2025ပညာသင်နှစ်ကနေစတင်ကောင်းတဲ့ပေါ်ခဲ့ပြီးတင်ကြားပေးတဲ့ဆရာဆရာမတွေကိုပြည်တော်စုရံပုံငွေနဲ့တစ်လကို3000ကျပ်တစ်နှစ်သွင်း6လစာထောက်ပါပေးခဲ့ပါတယ်မုံမြင့်နယ်ကဆိုရစာတင်ကျောင်းတွေမှာမွန်ကရင်နဲ့ပို့တိုင်းသားစာပေတွေတင်ကြားလျက်ရှိပြီးကျောင်းဆရာဆရာမစုစုပေါင်း1300ခန့်ရှိတယ်လို့ပြည်내ပညာရေးမှုယုံစည်ရင်ရသိရပါတယ်
မကြမီတောင်ကြီးမြို့မှာကျင်းပတော့မယ့်ရှမ်းပြည်ရဲ့အထင်ကရတဆောင်တိုင်းမီးဦးပြန်ပွဲတော်အတွက်ပြင်ဆင်နေချိန်မှာပဲတောင်ကြီးမြို့ပေါ်ကဟိုတယ်တက်ခုခန်းတွေဈေးနှစ်ဆမြင့်တက်လာနေပါတယ်။တာမန်ဟိုတယ်တွေရဲ့ပုံမှန်ဈေးနှုန်းတစ်ည3000ကနေလက်ရှိမှာ5000နီးပါးရှိနေပြီးပွဲကာလကျရင်9000အထိတိုးတက်သွားနိုင်မယ့်အလားအလာရှိကြောင်းလက်ရှိမှာတော့ပြည်တွင်းပြည်ပကဧည့်သည်တွေကနေအခန်းကြိုတင်ဘွတ်ကင်လုပ်ထားတာကြောင့်ဟိုတယ်ကြီးတော်တော်များများဟာအခန်းလိုမရှိတော့တဲ့လောက်ဖြစ်နေကြောင်းအိမ်ချမ်းမြေအကျိုးတော်ဆောင်လုပ်ငန်းတွေလုတ်ကင်နေသူတောင်ကြီးဒေသခံနန်းလူကပြောပါရယ်တောင်ကြီးမြို့ပေါ်မှာလက်ရှိဟိုတယ်35လုံးမိုတယ်3လုံးနဲ့တက်ခုခန်း60လုံးရှိကြောင်းဟိုတယ်နဲ့ခရီးသွားညွှန်ကြားရေးမှူးစီဌာနစီးရင်များအရသိရပါရယ်နှစ်စဉ်ပွဲတော်ကာလမှာဒီဟိုတယ်တွေအပြင်တောင်ကျောင်းကြီးမင်းကျောင်းငကပတ်ကျောင်းစတဲ့ကျယ်ဝန်းနဲ့ဘုံကြီးကျောင်းတွေမှာပါဧည့်သည်တွေပြည့်စုံနေတတ်ပါရယ်တောင်ကြီးတဆောင်တိုင်းပွဲတော်ကိုအဝေယံမီးပုံပြန့်ကွင်းမှာအောက်တိုဘာလ26ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်နှံခရိုင်မှာဩဂတ်စ်လနောက်ဆုံးအပတ်က ARSA အစံဖတ်သမားတွေကလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတိုင်းသားတွေနေရဲစွန့်ခွာပြီးဒုက္ခသည်တွေအဖြစ်တခြားနေရာတွေကိုပြောင်းရွှေ့ခေလုံညာကနေအခုခါမှာဒေသခံတချို့နေရဲကိုပြန်လာပြီးဖြစ်ပေမဲ့စိတ်ချရတဲ့အနေအထားမရှိသေးဘူးလို့ဒေသခံတွေကဆိုပါတယ်ရခိုင်ပြည်နယ်အတွင်းကမတည်ငြိမ်သေးတဲ့လုံခြုံရေးအခြေအနေအကြောင်းကိုတော့မောင်အေးကနေခုလိုစူးစီးတင်ဆက်ထားပါတယ်
ဒေသအတွင်းမှာတင်ကြီးမှုအနေငယ်ရှိလာတဲ့အတွက်နေရဲစန့်ခွာသူတို့ပြန်လာနေကြပြီဖြစ်ပေမဲ့လုံခြုံရေးစိတ်မချရသေးဘူးလို့ဘူးတိတော်မျိုးဇေယာယာမှကြောက်စရာတော့ဥအင်တာဝန်သားကအခုလိုမိန့်ပါတယ
်ဒီလိုအခြေအနေတော့လောလောဆယ်တော့တက်တာပဲလုံခြုံရေးဆိုတာတူကြတယ်ဆိုတော့တင်ကြီးတွေဆက်ရပြရှိရတယ်ဒေသတွေဟောခိုင်ဆက်မှုဆိုတော့ချင်းရမူတော့ရှိရတာပေါ့ဟောဒေရနေရဆွေနေရအဲ့လိုတွေကဝင်နေတယ်ပါတယ်ပြောရတယ်ဆိုတော့ဟောဆက်ဖြစ်ပါတော့ပြေးပြီးတော့လုံလုံချင်းချင်းမပြေးပေါ့ဒါပေမဲ့ဆွေရကတော့တဲ့လဲဆွေတော့
အာစာအဖွဲ့ကတစ်ဖက်သက်အပိုက်ခက်ရဲစိတ်ခဲ့တာအော်တိုဘာလ9ရက်နေ့ကတလားပြစ်ခဲ့ပြီဖြစ်တဲ့အတော့ဒီအပိုက်တွေအတော့မှာတိုက်ခိုက်မှုတွေထက်ပြီးဖြစ်လာနိုင်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အတော့လုံခြုံရွေးတဲ့တွန်းမြန်ထားပေမဲ့စိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါတယ်ကျန်းဖိုင်မှုတွေဖြစ်ပြီးနောက်မော်တော်မျိုးနေအတော့မှာလူမှုကူညီရေးတွေလုပ်နေတဲ့စာရေးဆရာဝေဟန်အောင်ကမော်တော်မျိုးနေလုံခြုံရွေးအခြေအနေကိုအခုလိုပြောပါတယ်
လုံချုံရဲ့အခြေအနေကတော့တစုံတရာလုံချုံနေပြီလို့ပြောလို့ရတယ်။ဒါပေမဲ့ရင်ဒီကဒီတက်မတော်သားတွေရဲ့အဲဒီမုံတော်တွေသားလုံချုံရဲ့နေသိရလုံချုံရဲ့ဌာနရဲ့သူတို့ကတော့ဟိုနေရောညရောပေါ့တော့ကင်းကင်းနေတာတော့ဟိုကင်းကင်းနေမှာဟိုအဆောင်ချတာတော့ကတော့ပုံမှန်အချင်းလုံချုံနေရတဲ့တည်းမုံတော်တွေသားဟာတစုံတရာအေးရှဲနေပြီလို့ပြောလို့ရတယ်ခင်ဗျာ
။နေဖတ်တင်မှာတော့ရာသားတွေဟာအခုအချိန်ကြီးတောတောင်ရှောင်းမြောက်တွေကိုတော့ပြီးငါးရှာထန်းခေါက်တာတွေမလုံနိုင်တဲ့တယ်လို့စပားရိတ်သိမ့်တာတွေကိုလည်းမလုံနိုင်သေးတဲ့အတော့အခါခဲတဲ့ရှိနေသေးတယ်လို့လည်းဆရာဝေဟန်အောင်ကပြောပါတယ်။လာရှိမုံတော်ခရရဲ့အတော့မှာတိုက်ခိုက်မှုတွေညီစားနေပေမဲ့နေအိမ်မင်းချုံမှုတွေရှိနေတဲ့သလိုလာလုံးမိုက်တွေစင်နဲ့တွေနဲ့ဆားဆက်ပစ္စည်းတွေကိုနေမြေရှင်းလန်းရေးလုပ်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေ့စိတ်သိမ့်ဆေးရမိနေတဲ့အတော့ဒေသခံတွေကတော့စိုးရိမ်မှုတွေရှိနေပြီးရွာအပြင်ကိုမထွက်ရပေဖြစ်နေတယ်လို့မောက်တော်မျိုးနဲ့မြောက်ပိုင်းလောက်တုံကြည်ရသာကိုကျော်ဝင်းကပြောပါတယ်ပြည်နယ်ဝန်ကြီးချုပ်ဦးညီဘူးကမောက်တော်ခရရဲ့အုပ်ချုပ်ရေးမှုရုံးမှာအော်တိုဘာလ6ရက်နေ့ကဌာနဆရာတွေကတာဝန်ရှိသူတွေနဲ့ပြုလုပ်တဲ့အစည်းအဝေးမှာအခါခဲတွေရှိနေပေမဲ့တဖွဲ့နဲ့တဖွဲ့ပေါက်ဆက်ပြီးစပားရိတ်သိမ့်ရေးစယောင်းစရာကောက်ယူမော်တော်ဖြစ်စင်နဲ့ပတ်သက်ပြီးပြန်လည်နေရာချထားရေးရရှိဖွံ့ဖြိုးတိုးတက်ရေးတွေအတွက်အလုံးပူပေါ်လှုပ်ဆော်ဖို့လိုတယ်လို့ပြောဆိုခဲ့ပါတယ
်။ဆက်ပြီးတော့ချင်းပြည်နယ်တီးတိမ်မြို့ကနေကလေးမြို့ကိုဆင်းလာတဲ့ကြီးတဲ့တင်ဆောင်ထားတဲ့ကုန်တင်ရင်တစည်းစက်တင်ဘာလ10ရက်နေ့ကတိမ်းမောက်သွားတဲ့အတွက်လူ9ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။သေဆုံးဒဏ်ရာရရှိသူတွေအတွက်ဒေသခံအာဏာပိုင်တွေကနေအကူအညီပေးဆောင်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။နိုင်ကုန်းအိမ်ကနေခုလိုစူးစီးတင်ဆက်ထားပါတယ်။
ချင်းမီနယ်တည်တည်မြို့နယ်လိုင်းကြီးရွာကနေကလေးမြို့ကိုဆင်းလာတဲ့ကားတစ်စီးတိုင်းရင်းလွန်6ထဲထိုးချခဲ့ရမှာခရီးတဲ့9ဦးသေဆုံးခဲ့တယ်လို့ဆိုင်ရာရရှိတဲ့လူနာတွေကိုစကိုင်းတိုင်းဒေသကြီးကလေးမြို့စေယုံမှာစေကူစာခံရပါတယ်ထိခိုက်သေးဆုံးဆိုင်ရာရသူအခြေအနေတွေကတော့ကလေးမြို့လူမှုကွန်ရက်ရေးဖွဲ့ဝင်တာဝန်ရှိသူတို့ဖြစ်တဲ့ကိုသိန်းစောဦးကခုလိုပြောပါတယ်
မင်းလေးကရောက်ဆုံးသွားကြပြီ။ဆေးရမှာကတော့ဆေးရတော့ပဲကြာနေကြတယ်။တမရတော့ဟိုပြန်လာကြကလေးမျိုးကစကန်နာပကတော့ပြောရတယ်။လူနာကချင်းနဲ့အတားအိုက်တော့မဆိုးပါဘူး။ဒေဆုံးတန်ရရသူတွေအတွက်ကလေးခရိုင်အာနာပိုင်တို့ကနေဆောက်ပါမှုတွေပေးဆောင်နေတယ်လို့ကိုသိန်းစုံဦးကဆက်ပြောပါတယ်။ကျွန်တော်ခါရကတော့တည်တဲ့လူကိုတယောက်တစ်သိန်း၊လူနာတွေတော့9000ကျပ်ပါရဲ့။ကားပေါ်မှာလိုက်ပါသွားကြတဲ့ခီးတဲ
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ ကျွန်တော်တို့ရဲ့မိုးနဲ့ခါကျတော့ပါမီကအလေးချိန်ကိုမခံနိုင်လို့ကြာသွားတဲ့သဘောပါပဲဒီလိုက်ပြီးရွာမှာတနေ့တစ်ချိန်ကြီးပါတဲ့ခွာတွေပွဲဆိုတာရှိတယ်လေဒီဇာတိကလူကလေးမျိုးမှာပြောင်းနေတဲ့လူရည်ဒီမှာခွာတွေပွဲလာတော့ကြတာပေါ့အစူပါကောင်းမှောက်တဲ့နေရာလမ်းဆက်သေးရေးစုဝါတဲ့နေရာတစ်ခုဖြစ်ပြီးရေမတော်တဆခေပွားမှုတွေမကြာခဏဖြစ်ပွားလေးရှိပါတယ် အောက်တိုဘာလ10ရက်နေ့ကလည်းချင်းပြည်နယ်တောင်တက်လမ်းတိုင်းရင်းရွာနီးတုံးသားကွေးမှာပဲစက်မျိုးစားကားစီထိုးကြခဲ့ပြီးကားပေါ်ပါလာတဲ့လူတွေကိုရှာဖွေနေစေလဲဖြစ်ပါတယ်ချင်းပြည်နယ်ဟာတိုင်းနယ်ပြည်နယ်များနဲ့ကဖွံ့ဖြိုးမှုအနှိမ့်ကျဆုံးဖြစ်ပြီးလမ်းမဆက်တွေရေခက်ခဲတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်တစ်ခုလုံးမှာအောက်တိုဘာလ9ရက်နေ့ကစလို့လုံခြုံရေးတိုးမြင့်ချထားပြီးမြို့အဝင်ထွက်တွေကိုစစ်ဆေးမှုတွေပြုလုပ်နေပါတယ်။ချင်းပြည်နယ်ခိုင်ကမ်းမြို့စုပေါင်းစစ်ဆေးရေးဂိတ်မှာပောက်ကွဲစီတတ်တဲ့အိန္ဒိယနိုင်ငံထုတ်မီးရှို့စနက်တန်အချောင်းတစ်တောင်းကိုဖမ်းဆီးရမိခဲ့ပါတယ်။တရုတ်ရှင်တွေခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သ တဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါရှင်။ VOA American တန်ခါထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေ၊သတင်းဆောင်ပါတွေနဲ့သတင်းပတ်ဆင်ကဏ္ဍတွေကို bamis.voanews.com မှာအသံဖိုင်နဲ့တကွပြန်လည်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Bamis News မှာလည်းနားဆင်ဖတ်ရှုနိုင်ကြပါရှင
်။ဘာသာချင်းများရှင်မြန်မာနိုင်ငံမှာရင်းရင်းရေးပြည့်ညက်ကြီးအတွက်ဘာသာပေါင်းစုံစုတောင်းပွဲတွေမြို့သီးသီးမှာကျင်းပနေကြပါတယ်။ဘာသာရေးလူမျိုးရေးကျင်းမာမှုတွေရောပါစေဖို့လူ့တိုက်ဝင်းကမတူကွဲပြားမှုတွေကိုစီးချနိုင်ဖို့စုတောင်းပွဲတွေကဘယ်လောက်ထိတွန်းအားပေးနိုင်မလဲ။ရင်းရင်းရေးနဲ့ပြည့်ညက်ကြီးအတွက်နောက်ထပ်ဘာတွေလုပ်နိုင်အောင်မလဲဆိုတာကို VOAS နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOAS ဖုန်းနံပါတ် 1-232-3855လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားလို့ရပါတယ်။နေ့နေ့ကတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒီလိုအမေရိကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းစွန်တွေကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညဓာတ်ရိုက်လေးလိုင်းစွန်တွေကမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ
။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။ Washington မှာရှိတဲ့ကျူဝါတန်ယုံကအရာ85ဦးတန်ပြီကနေထွက်ခွာသွားဖို့အမေရိကန်ပြည်ထောင်စုကအမိန့်ထုတ်ပြန်လိုက်ပါတယ်။ကျူဘာနိုင်ငံဟာဗာနာမြို့မှာရှိတဲ့အမေရိကန်တန်ရုံးမှာအခြေခံကျတဲ့တန်တမာရေးနဲ့ကောင်စစ်လုပ်ငန်းလှုပ်ဆောင်ဖို့အတွက်အရေးပေါ်ဝန်ထမ်းတချို့သာချန်ထားပြီးကျန်တဲ့အမေရိကန်တန်ရုံးဝန်ထမ်းတွေပြန်လာကြဖို့အမေရိကန်ပြည်ထောင်စုကကြေညာချက်ထုတ်ပြန်အပြီးရက်ပိုင်းအကြာမှာကျူဘာတန်ရုံးဝန်ထမ်းတွေထွက်ခွာသွားဖို့အမိန့်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အဲဒီနောက်ဆက်တွဲအဖြစ်နဲ့ကျူဘာနိုင်ငံကိုသွားကြမဲ့အမေရိကန်နိုင်ငံသားတွေအတွက်လည်းခရီးသွားသတိပေးချက်ကိုအမေရိကန်အစိုးရကထုတ်ပြန်လိုက်ပါတယ်။ကျူဘာမှာရှိတဲ့တန်ရုံးဝန်ထမ်းတွေဆယ်လတာကာလအတွင်းလေးဝက်ဆန်းပြတဲ့တိုက်ခိုက်ခံရမှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကအခုလိုလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။တိုက်ခိုက်မှုတွေကိုမနစ်ကစပြီးအခုနှစ်ဩဂုတ်လအထိပြုလုပ်ခဲ့တာပါ။တိုက်ခိုက်မှုတွေကြောင့် တန်ယုံဝန်ထမ်း22ဦးမှာနားမကြတာ၊ခေါင်းမူတာ၊မတ်တက်ရရခက်ခဲတာ၊ခေါင်းကိုက်တာ၊ပင်ပန်းနွမ်းနေတာ၊အတိအာယုံချိုရင်းတာနဲ့အိပ်မရတာစတဲ့စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေခံစားခဲ့ကြရပါတယ်။တိုက်ခိုက်မှုတွေမှာသူတို့မပါဝင်ကြောင်းကျူပါအစိုးရကညှင်းဆို့ထားပါတယ်။တိုက်ခိုက်မှုအတွေ့ကျူပါအစိုးရကတရားစုံစမ်းစစ်ဆေးမှုတွေပြုလုပ်နေသလိုစုံစမ်းစစ်ဆေးမှုတွေအမေရိကန်နဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်။နှစ်ဖက်စလုံးရဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်လက်ပြုလုပ်နေကြဆဲဖြစ်ပါတယ်။ဒါပေမဲ့ဘသူကဘလို့နီးနဲ့တိုက်ခိုက်ခဲ့တယ်ဆိုတာကိုတော့မသိရသေးပါဘူး။တိုင်ယုံဝန်ထမ်းနေတိုက်ခိုက်ခံရမှုနည်းနိုင်သမျှနေရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဟာဗာနာမှာရှိတဲ့ဝန်ထမ်းအရေအတွက်ကိုအမေရိကန်ကလျှော့ချလိုက်တာဖြစ်ပါတယ်။ဗီယက်နာသဘောတူညီချက်အတိုင်းတန်တမာနေကိုကျူဘာအစိုးရကလိုအပ်တဲ့အကာအကွယ်ပေးဖို့ပြက်ခွက်ခဲ့တဲ့အတွက်အမေရိကန်မှာရှိတဲ့ကျူဘာတန်အရာရှိတွေတန်ပြီကထွက်ခွာသွားကြဖို့အမိန့်ထုတ်ပြန်ရခြင်းဖြစ်ကြောင်းအမေရိကန်ကကျူဘာတန်အရာရှိတွေဘာကြောင့်နှင်ထုတ်ရလဲဆိုတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ဒီအမိန့်ကြေညာချက်အရနှစ်နိုင်ငံစလုံးမှာအပြန်အလှန်တာဝန်ထမ်းဆောင်နေကြတဲ့တန်ယုံဝန်ထမ်းအရေးအတွက်ဟာလည်းညီမျှသွားမယ်လို့ဝန်ကြီး Tillerson ကပြောပါတယ်။တန်တမာနေဘေးကင်းလုံခြုံပြီးကြားမာစွာရှိနေရေးဟာအမေရိကန်ပြည်ထောင်စုအတွက်အရေးကြီးဆုံးကိစ္စဖြစ်ပါတယ်။ဗီယက်နာသဘောတူညီချက်အတိုင်းကျူဘာအစိုးရကအမေရိကန်တန်တမာနေကိုအကာအကွယ်မပေးနိုင်သည့်၍ကာလပတ်လုံးဟာဗာနာမှာရှိတဲ့အမေရိကန်တန်ယုံမှာတာဝန်ထမ်းဆောင်ဖို့အရေးပေါ်မဟုတ်တဲ့ဝန်ထမ်းတွေပြန်လည်ဆေလွတ်မှာမဟုတ်ဘူးလို့အမေရိကန်အစိုးရကပြောကြားထားပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA အမေရိကန်တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီအထိပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဒီကနေ့ညပိုင်းမှာတော့အမျိုးသမီးကန္တာတုဒ္ဒဆောင်နဲ့အမေရိကန်တခွေနဲ့သိပ္ပံနဲ့နှီးပညာစတဲ့သတင်းပတ်ဆင်ကန္တာတွေနားဆင်ကြရမှာပါ။အခုနောက်ဖက် VOA ကနေနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်။
နော်ကိုရီးယားရဲ့နျူကလ িয়ার ဆန်သက်တဲ့နေရာနားမှာငလျင်ငယ်တခုလှုပ်သွားတာကိုဒီကနေ့မနေ့အစောပိုင်းကတိုင်းတာသိရှိရတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာန USGS ကပြောပါတယ်။ပြင်ရ2.9ရှိတဲ့ငလျင်တခုလှုပ်သွားတာကိုဆွန်ကီဘီဂမ်ဒေတာကနေ23ကီလိုမီတာလောက်အကွာမှာတိုင်းတာသိရှိရတဲ့အကြောင်း USGS ကပြောတာပါ။အဲ့ဒီနေရာဟာအရင်ကနော်ကိုရီးယားရဲ့နျူကလ িয়ার ဆန်သက်မှုတွေလုခဲ့ဘူးတဲ့နေရာဖြစ်ပါတယ်။ဒီအဖြစ်မှာငလျင်လှုပ်သလိုလက္ခဏာတွေရှိနေပေမဲ့ဒါဟာသဘာဝတိုင်းဖြစ်တာလားလူလုတာကြောင့်ဖြစ်တာလားဆိုတာကတော့အသေးချာအတိမပြုတ်နိုင်ဘူးလို့ USGS ကပြောပါတယ်။စက်တင်ဘာလ3ရက်နေ့မှာမြောက်ကိုရီးယားကလုခဲ့တဲ့နောက်ဆုံးနျူကလ িয়ার ဆန်သက်မှုကနေပြင်ရ 6.3 ရှိတဲ့ငလျင်လုခတ်ခဲ့တယ်လို့ USGS ကပြောထားပါတယ်။မြေရုလှုပ်ရှားမှုဖြစ်တာနျူကလ িয়ার ဆန်သက်မှုကြောင့်လို့တော့အမြဲပြောလို့မရပါဘူး။စက်တင်ဘာလ23ရက်နေ့ကလှုပ်ခဲ့တဲ့ငလျင်ငယ်တစ်ခုအားဆိုရင်အဲဒီလအစောပိုင်းမှာလုခဲ့တဲ့နျူကလ িয়ার ဆန်သက်မှုနောက်ဆက်တယ်ဖြစ်မယ်လို့ယူဆထားခဲ့ပါတယ်။ဒီကိမီရင်းပင်လယ်နေရာချထားရင်းနဲ့ပင်လယ်ကောင်ရေးလုပ်ငန်းတွေအတွက်အစိုးရနဲ့ပြည်ရင်းဒီပအဖွဲ့အစည်းတွေအားလုံးလက်တွဲလှုပ်ဆောင်နိုင်မဲ့ကုမ္ပဏီတစ်ခုကိုသူကိုယ်တိုင်အုပ်ထားလုပ်ပြီးတော့ဖွဲ့စည်းထားတဲ့အကြောင်းနိုင်ငံတော်အကြံပေးပုဂ္ဂိုလ်တော်ဆန်းစုကြည်ကကြာသပတေးနေ့မှာကြေညာသွားပါတယ်။မြန်မာစစ်တပ်ကလူမျိုးလုံးတုံ့ပြန်ရှင်းလင်းမှုတွေလုပ်နေတယ်ဆိုတဲ့ဆူဆွဲချက်ကိုမြန်မာတပ်မတော်ဦးစီးချုပ်ကကြာသပတေးနေ့မှာပြတ်ပြတ်သားသားညင်းဆိုလိုက်တယ်လို့အကြံဖတ်မှုတွေကနေလွန်မြောက်ထပ်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအတွက်ကိုလည်းမီဒီယာတွေကချက်ကားဖော်ပြနေကြတယ်လို့ပြောလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာဆီယာနဲ့တွေ့ဆုံတာမှာမြန်မာတပ်မတော်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကမီဒီယာတွေဟာဒီဖြစ်ရပ်ကိုမီးလောင်ရလေတင့်အသွေးထိုးလုံဆိုတာတွေဝါဒဖြန့်နာတွေနဲ့လှုပ်ကြံဖန်တီးနေကြတယ်လို့အပြစ်ဖို့ပြောဆိုလိုက်တဲ့အကြောင်းသူ့ရဲ့ Facebook လူမှုကွန်ရက်ဆောင်မျက်နှာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ရဲ့ချန်ပီကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂဒင်မှုချုပ်ဟောင်းကိုဖီအန်နန်ဟာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးကော်မရှင်ရဲ့တွေ့ရှိချက်တွေအကြံပေးချက်တွေနဲ့ပတ်သက်လို့အော်တိုဘားလ7ရက်တောက်ကြနေ့ကုလသမဂ္ဂလူမျိုးရေးကောင်စီမှတင်ပြဖို့ရှိပါတယ်။အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုတော့ပြီးခဲ့တဲ့ဩဂုတ်လကပဲအစိုးရကပေးရခဲ့ပြီဖြစ်ပါတယ်ခင်ဗျာ
။တောက်ကြနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညာဝေအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ရှင်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်။ VOA တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာယူပါရှင်။
This program has come to you from the Voice of America, Washington.